Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American ရဲ့2016ခုနှစ်အောက်တိုဘာလ18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည 9:00 အထိတိုင်းလိုမီတာ24 25 32 51တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါဣရက်နိုင်ငံမြောက်ပိုင်းမိုဆူးမြို့ကိုအာရစစ်သွေးကြွတွေလက်ထဲကနေပြန်လည်တင်ယူဖို့ဣရက်အစိုးရတပ်ဖွဲ့တွေဒီနေ့ပဲဒီထိုးစစ်ဆင်မှုတွေစတင်နေတာနဲ့အမျှကနဦးအဆင့်အောင်မြင်မှုတွေရနိုင်ပြီလို့လည်းပြောပါတယ်တခါရုရှားစူရပိုင်ရုပ်သံဌာနအာတီရဲ့ဗြိတိန်နိုင်ငံထဲမှာရှိတဲ့အတန်လွင့်လိုင်းအားလုံးရဲ့ဗန်ဆင်းတွေအသိခံရတဲ့အကြောင်းအာတီရုပ်သံဌာနအယ်ဒီတာချုပ်ကဒီနေ့ပြောပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့ဒီနေ့နယူးဒေလီမြို့မှာရောက်ရှိနေပြီးတော့အိန္ဒိယဝန်ကြီးချုပ်သမရနိုင်ငံခြားရေးဝန်ကြီးစတဲ့ဒီအကြီးအကဲခေါင်းဆောင်တွေနဲ့ဒီရက်ပိုင်းမှာတွေ့ဆုံမှုရှိပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့ဒီနိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်တဲ့အတူပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဒေါန်ဆန်းစုကြည်ရဲ့အိန္ဒိယနိုင်ငံတရားဝင်ချစ်ကြည်ခီးစင်မှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဘာရီမျှော်လင့်ချက်ရှိနိုင်ပါသလဲ
။ဘယ်ရောက်မှုတွေလုပ်နိုင်ရောလဲကောင်းတာပေါ့။ဒီအစိုးရနဲ့အစိုးရကိုဂျီလူဂျီကားမတွေကားမဟိုတန်ကြီးတန်းတော့ဘာလို့လက်မှတ်ထိုးနိုင်တော့ပို့တဲ့လူတွေအတွက်ကလည်းဘာလို့ဒီ
စံစဘာအသင်းရဲ့အကြီးအကဲတူဦးဖြစ်တဲ့ဒေါက်တာဆိုးထွန်းပြောကြားသွားတော့ပါ။ဒီအကြောင်းနဲ့တူရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေနဲ့ရခိုင်ပြည်နယ်မှာဖမ်းဆီးထိန်းသိမ်းခံရသူတွေကိုတွေ့ဆုံဖို့စ조사နေတဲ့ ICRC ကဘာပြောသလဲဆိုတာတွေကိုတင်ဆက်ပေးမှာဖြစ်တယ်လို့စကိုင်းတိုင်း Homeland မြို့မှာနင်းမြို့သွားတဲ့အောင်စိုးမိုးကျော်ရေရင်နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကိုလည်းတင်ပြဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမခင်ဖြူထွင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ခင်ဗျာ
ဣရက်နိုင်ငံမြောက်ပိုင်းမိုဆူးမြို့ကိုအာရစစ်သွေးကြွတွေလက်ခဲတဲ့ကနေပြန်လည်သိမ်းယူနိုင်ဖို့အတွက်ဣရက်စိုးရတပ်ဖွဲ့တွေဟာအချိန်တော်ကြာပြင်ဆင်လာခဲ့တဲ့မြေပြင်ထိုးစစ်ဆင်မှုတွေကိုစတင်နေရတဲ့အမျှကနဦးအဆင့်အောင်မြင်မှုတွေလည်းရနေတဲ့အကြောင်းခတ်လက်နက်ကင်တပ်ဖွဲ့ခေါင်းဆောင်တွေကပြောပါတယ်ဒေသစံတော်ချိန်မနက်6:00ကစလို့အာရစစ်သွေးကြွတွေလက်ထဲကနေစတူယန်ကီလိုမီတာ200လောက်ကိုပြန်လည်သိမ်းထားနိုင်ပြီလို့ဒီကတ်သမရမာဆူဘာဇာနီကရုပ်မြင်သံကြားကနေထုတ်လင်းတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။စီးပြားနိုင်ငံမှာအလက်ပိုမျိုးကြုံတွေ့ခဲ့ရတဲ့အခြေအနေမျိုးမဖြစ်ရလေအောင်သူတို့ရဲ့တပ်ဖွဲ့တွေဟာဒီအီရတ်မှာတော့အကောင်းဆုံးစူးစမ်းနေတယ်လို့ဆိုပြီးတော့မိုဆူးမျိုးလွတ်မြောက်စေရမယ်လို့လည်းဘာဇာနီကပြောပါတယ်။အခုဆက်စင်မှုဟာအမေရိကန်တိုက်ခိုက်ရေးတပ်ဖွဲ့တွေအီရတ်ကနေထွက်ခွာခဲ့တဲ့လွန်ခဲ့တဲ့9နှစ်ကစလို့အကြီးမားဆုံးဆက်စင်မှုဖြစ်တယ်လို့ဒေသတွင်းကရက်သားထောင်ပေါင်းများစွာရဲ့ဘေးကင်းလုံခြုံရေးအတွက်စိုးရိမ်စရာအခြေအနေတွေလည်းတိုးလာနေပါတယ်။အခုစစ်စင်ရေးမှာကာထလနက်ကိုင်းတက်ဖွဲ့တွေဖက်ဒရယ်အစိုးရရဲတက်ဖွဲ့တွေစူနီလူမျိုးစုလနက်ကိုင်းအဖွဲ့တွေနောက်ရှီယာပြည်သူစစ်တက်ဖွဲ့တွေနဲ့လေကြောင်းတိုက်ခိုက်မှုတွေအပြင်ပြီးခဲ့တဲ့နှစ်နှစ်အတွင်းအီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာအာရစစ်သွေးကြွတွေကိုပြင်ပထားတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွတ်ပေါင်းတက်ဖွဲ့တွေရဲ့ကူညီတိုက်ခိုက်မှုတွေလည်းပါဝင်ပါတယ်။အမေရိကန်အစိုးရအရာရှိတွေကတော့ IS ချိန်မုံရေးလှုပ်ရှားမှုမှာအခုစစ်စင်ရေးဟာအရေးပါတဲ့အကြောင်းနဲ့မိုဆူးမြို့ကိုပြန်လည်တည်ယူနိုင်ဖို့ကတော့သတင်းပတ်တွေနဲ့ချီထားမှမဟုတ်ရင်လည်းတိတက်ပို့ပြီးတော့ကြားမြင်နိုင်တယ်လို့ပြောဆိုထားပါတယ်ရှင်
။ဆီးရီးယားနိုင်ငံမှာရုရှားရဲ့လှုပ်ရက်နဲ့ပတ်သက်ပြီးတော့ EU ဥရောပသမဂ္ဂအနေနဲ့ရုရှားဘက်မှာတံခတ်ပိတ်ဆို့မှုတွေလုပ်ဖို့မစင်စားထားဘူးလို့ဥရောပသမဂ္ဂနိုင်ငံသားရေးရာဝါရဆိုင်ရာအကြီးအကဲဖက်ဒရီကာမိုဂရီနီကပြောလိုက်ပါတယ်။ဒီကိစ္စကိုဘယ်အဖွဲ့ဝင်နိုင်ငံကမှအဆိုပြုခဲ့တာမရှိဘူးလို့သူမကသတင်းတောက်တွေကိုတင်လာနေကလူဇမ်ဘတ်နိုင်ငံမှာပြောကြားခဲ့ပါတယ်။ဆီးရီးယားသမ္မတဘရှောအယ်အာဆတ်ဆိုရအဖွဲ့ဝင်တွေကိုတံခတ်ပိတ်ဆို့မှုတွေလုပ်ဖို့ဆွေးနွေးတာတော့ရှိတယ်လို့မိုဂိုရီနီကပြောပါတယ်။ဒါပြင်ဒီပြည်ပကအတွင်းမှာပါဝင်ပတ်သက်နေသူတွေပေါ်မှာဩဇာလွှမ်းမိုးနိုင်မဲ့သူတွေအနေနဲ့ဆွေးနွေးမှုတွေလုပ်ပြီးအပြေရှားဖို့လိုအပ်နေတဲ့ဆိုတာကိုလည်းအလေးပေးပြောကြားသွားပါတယ်။ဆီးရီးယားနိုင်ငံမှာရုရှားရဲ့စီးရေးဆောင်ရွက်ချက်တွေအပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးဆီးရီးယားနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့တံခတ်ပိတ်ဆို့မှုတွေဖြစ်လာနိုင်ခြေရှိတယ်လို့သတိပေးလိုက်ပြီးတရက်ကြာမှာမိုဂိုရီနီကအခုလိုပြောလိုက်တာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာစနေနေ့ကရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်အပါအဝင်တခြားသံတမန်တွေနဲ့တွေ့ဆုံခဲ့သလိုတနင်္ဂနွေနေ့ကတော့ဗြိတိန်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်နဲ့တွေ့ဆုံဆွေးနွေးပြီးအဲ့ဒီဆွေးနွေးမှုတွေအတွင်းမှာဆီးရီးယားကိစ္စကိုအဓိကထားပြီးတော့ဆွေးနွေးခဲ့ကြပါတယ်။အလက်ပိုမျိုးမှာဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတာဝန်ရှိသူတွေဟာမယုံနိုင်လောက်အောင်စိတ်အနှောက်အယှက်ဖြစ်ရတယ်ဆိုပြီးတော့လည်းဝန်ကြီးကယ်ရီကတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်ခင်ဗျာ
။ရုရှားဆူရပိုင်ရုပ်သံဌာနအာတီရဲ့ဗြိတိန်နိုင်ငံထဲမှာရှိတဲ့အတန်လွင့်လိုင်းအားလုံးရဲ့ဗန်ဆင်းတွေအပိတ်ခံရတဲ့အကြောင်းအာတီရုပ်သံဌာနအယ်ဒီတာချုပ်မာဂရီတာစီမွန်ယန်းကဒီကနေ့ပြောပါရယ်သူတို့ဘက်ကဘယ်လို့မှအယူခံလို့မရခဲ့တဲ့ဆုံးဖြတ်ချက်ချမှတ်ခံလိုက်ရတာလို့စီမွန်ယန်းက Twitter လူမှုကွန်ရက်မှာရေးပါရယ်လွတ်လပ်စွာပြောဆိုခွင့်တတ်တမ်းကြားရှိနိုင်ပါစေလို့လည်းအခုလိုသူတို့အပိတ်ခံရတဲ့အပေါ်မှာခက်ထိတ်ထိတ်ရေးသားထားပါရယ် အရင်တုန်းကရုရှားတူတွေလို့ခေါ်တဲ့အာတီရုပ်တံဌာနဟာအင်္ဂလိပ်အာရဗ်စပိန်ဘာသာစကားတွေနဲ့ရုရှားဆိုရရဲ့အမြင်သဘောထားတွေကိုကမ္ဘာတဝန်းအချိန်ပြည့်ထုတ်လွှင့်နေတဲ့ရုပ်တံဌာနတစ်ခုဖြစ်ပါတယ်။ဥရောပနဲ့အမေရိကန်ပြည်ထောင်စုကပြည်သက်တွေကိုအထူးကရွေးတာဖြစ်ပြီးတော့ RTUK ရုပ်တံလှိုင်းကိုတော့လန်ဒန်မြို့ကနေထုတ်လွှင့်တာဖြစ်ပါတယ်။သူတို့ရဲ့အကောင့်တွေဘာကြောင့်အခုလိုအပိတ်ခံရတာလဲဆိုတာကိုစီမွန်ရန်ကမပြောပါဘူး။ဒါပေမဲ့ရုရှားအတိုက်အခံဒီအကျဉ်းသားတဦးလည်းဖြစ်ခဲ့ဘူးတဲ့စီးပွားရေးလုပ်ငန်းရှင်မီခေးခိုရိုဖ်ကော့ဖ်စကီရဲ့ရနားထားတဲ့ရင်းနှံကုမ္ပဏီ Yukos အစုရှယ်ယာရှင်တွေကရုရှားဆူရကိုဆွဲဆိုထားတဲ့အမှုကိစ္စတွေကတော့လောလောဆယ်မှာရှိနေတာဖြစ်ပြီးဒီကိစ္စကြောင့်ဒီရုရှားဆူရသတင်းမီဒီယာအပါအဝင်ရုရှားနိုင်ငံရဲ့ပိုင်ဆိုင်မှုတွေထိမ့်သိမ်းခံရတဲ့အခြေအနေကိုစိုက်ခဲ့တာပါရှင်။
Pacific သမုဒ္ဒရာတွင်နော်ရူးချွန်းမှာဩစတြေးလျနိုင်ငံကဖွင့်ထားတဲ့အကျဉ်းစခန်းမှာထိန်းသိမ်းခံထားရတဲ့ခလုံငွေရှောက်ထားသူတွေဟာနိုင်ငံတကာဥပဒေအရဆိုရင်ညှဉ်းပန်းနှိပ်စက်ခံနေရတယ်လို့ AI နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကပြောလိုက်ပါတယ်။နော်ရူးချွန်းမှာထိန်းသိမ်းခံထားရတဲ့အမျိုးသားအမျိုးသမီးနဲ့ကလေး400ကျော်တဲ့ကတော်များများဟာအချိန်တော်ကြာဖမ်းဆီးခံထားရတာရဲ့သူတို့ရဲ့ကံကြမ္မာဘာဖြစ်လာမယ်ဆိုတာကိုမသိတဲ့အတွက်စိတ်ကုံလာနေကြပြီးတော့တည်ကြောင်းကြံစည်တာအပါအဝင်သူတို့ကိုသူတို့ထိခိုက်နာကျင်အောင်လှုပ်ဆောင်နေကြတယ်လို့နိုင်ငံတကာလူ့ခွင့်အဖွဲ့ကတနင်္လာနေ့မှာထုတ်ပြန်တဲ့အစီရင်ခံစာထဲမှာပြောထားပါတယ်။အထူးသဖြင့်လူငယ်တွေကိုတင်းတင်းကြပ်ပတ်တဲ့စေဝါကူတာမှုမရတာလိမ်ပိုင်းဆိုင်ရာအရာညှဉ်းပန်းနှိပ်စက်တာတွေထက်လဲလဲလဲခံရတာနဲ့နော်ရူးကျွန်းသားတွေရဲ့တိုက်ခိုက်ခံရနိုင်တဲ့ NDA တွေရင်ဆိုင်နေရတာကြောင့်အဲ့ဒီလူတွေဟာပို့ပြီးတော့စိတ်ပြက်အားရော့လာနေတာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ไซโดมิเตอร์25กิโลเฮิรตซ์11965ไซโดมิเตอร์32กิโลเฮิรตซ์9293ไซโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไซลันมิเตอร์190กิโลเฮิรตซ์1505รู้เนี่ยบาทุ่ลืนปีนี่บาเลยครับ
ဗီယိုအမေရိကန်တန်ကနေတင်းနေလာနေညမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာအိန္ဒိယနိုင်ငံဂိုဝါမြို့မှာတင်းနေနေတုန်းကလုပ်တဲ့ BRICS နဲ့ BizTech ပူးတွဲအစည်းအဝေးတွေကိုတက်ရောက်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့နယူးဒေလီမြို့ကိုရောက်ရှိသွားပြီးဒီအိန္ဒိယကုန်သွယ်ရေးဝန်ကြီးနီယာမာလာစီတာရာမန်ကကြေညာခဲ့ပါတယ်။ဒေါက်တာဆန်းစုကြည်အနေနဲ့ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရပြီးတော့ဒီအစိုးရဖွဲ့စည်းနိုင်ခဲ့ပြီးတဲ့နောက်မှာအိန္ဒိယနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ဒီခီးစဉ်ဟာနှစ်ဖက်အပြန်အလှန်အကျိုးစီးပွားဆိုင်ရာကိစ္စတွေကိုဆွေးနွေးနိုင်မဲ့အခွင့်အလမ်းတစ်ခုဖြစ်ပြီးနှစ်နိုင်ငံကြားယင်းနှစ်ချစ်ကြည်တဲ့ဆက်ဆံရေးပုံမအားကောင်းခိုင်မာအောင်ဆောင်ရွက်နိုင်မဲ့နည်းလမ်းတွေကိုရှာဖွေနိုင်မှာဖြစ်တယ်လို့အိန္ဒိယနိုင်ငံကြားရေးဝန်ကြီးကလည်းဒီသတင်းပတ်အစောပိုင်းကပြောဆိုထားပါတယ်။ဒေါက်တာဆန်းစုကြည်ဟာအိန္ဒိယသမ္မတပရာနတ်မူကာဂျီနိုင်ငံသားရေးဝန်ကြီးရှူရှမာစွာရက်ချ်တို့နဲ့မနက်ဖြန်အင်ကာနေ့မှာတွေ့ဆုံမှုရှိပြီးတော့ပေါ်ထူးနေကြရင်တော့အိန္ဒိယဝန်ကြီးချုပ်နေန္ဒရာမိုဒီနဲ့တီးခြားတွေ့ဆုံမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းဒေသမှာလက်နက်ကင်သဘုံတွေရဲ့နေဆက်ဖြတ်ကျော်လှုပ်ရှားမှုတွေနဲ့ပတ်သက်လို့ဆွေးနွေးကြမှာဖြစ်တယ်လို့နှစ်နိုင်ငံကုန်သွယ်ရေးဆိုင်ရာကိစ္စတွေကိုလည်းအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကတော့ဒေါက်တာဆန်းစုကြည်ဟာ BRICS နဲ့ BizTech ပူရဲဆွေးနွေးပွဲကိုတက်ရောက်ခဲ့ပြီးတော့အဲ့ဒီမှာဒီတရုတ်သမ္မတရှီကျင်းပင်နဲ့လည်းတီးခြားတွေ့ဆုံခဲ့ပါသေးတယ်ရှင်
။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတတေဒီသတင်းမှတ်ထဲတရုတ်နိုင်ငံကိုသွားရောက်ဖို့ရှိတာကြောင့်တောင်တရုတ်ပင်လယ်ပြင်မှာနှစ်ပေါင်းများစွာရေပိုင်နဲ့အငင်းပွားမှုတွေရှိခဲ့တဲ့နိုင်ငံခြားဆက်ဆံရေးမှာဘလို့အပြောင်းလဲတွေဖြစ်လာမလဲဆိုတာကိုအများကအနီးကစောင့်ကြည့်နေကြပါတယ်။သိမကြခင်အချိန်အထိတရုတ်နိုင်ငံဟာဖိလစ်ပိုင်ရဲ့လုံခြုံရေးအရအကြီးမားဆုံးအန္တရာယ်တစ်ခုဖြစ်ရှိနေခဲ့တာပါ။တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးကိုသူပိုင်တယ်လို့တရုတ်ကပြောဆိုတာကိုပယ်ချပြီးဖိလစ်ပိုင်နိုင်ငံကိုအလေးပေးတဲ့ဆုံးဖြတ်ချက်တရက်ကိုနိုင်ငံတကာခုံရုံးကပြီးခဲ့တဲ့ဇူလိုင်လမှာချမှတ်ခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးပို့ပြီးတော့တင်းမာခဲ့ပါတယ်။သမ္မတရွေးကောက်ပွဲမဲဆိုတဲ့စည်းရုံးခဲ့ချိန်ဒီမှာတော့ကတော့မစ္စတာဒူတော်တီးကဖိလစ်ပိုင်ရေပိုင်နက်ကိုကာကွယ်ဖို့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာသူကိုယ်တိုင်ရေလျော်အပျော်စီးပုတ်စီးမယ်ဆိုပြီးတော့ဂရီပေးပြောတာတွေလုပ်ခဲ့ပြီးလအတော်ကြာလာပြီးတဲ့အခုအချိန်မှာတော့အမေရိကန်နဲ့ဆက်ဆံရေးကိုဖျက်ပြီးတော့အမေရိကန်ကိုဆက်ဆံမဲ့အစားတရုတ်နဲ့ရုရှားနိုင်ငံတွေနဲ့ဆက်ဆံမယ်လို့ပြောဆိုလာနေတာပါဒါပေမဲ့လေးလာသုံးသပ်သူတွေကတော့တရုတ်နဲ့ဖိလစ်ပိုင်နိုင်ငံကြားမှာတင်းမာမှုတွေနှစ်ပေါင်းများစွာရှိခဲ့ပြီးတဲ့နောက်ဆက်ဆံရေးပြန်လည်ကောင်းမွန်ဖို့ဆိုတာဟာလွယ်ကူတဲ့ကိစ္စမဟုတ်ဘူးလို့ပြောဆိုနေကြပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအလယ်ပိုင်းမှာခီးတဲ့အပြစ်ပါတဲ့ဘတ်စကာနှစ်စီးခေါင်းကျင်ဆိုင်တိုက်မိတာကြောင့်လူ28ယောက်သေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ပါတယ်သေဆုံးသူအရေအတွက်တိုးလာနိုင်ပွဲလည်းရှိနေတာပါပန်ချက်ပြည်နယ်ရာဟင်ယာခန်မြို့အနီးမှာဒီနေ့မနက်ပိုင်းကအကူအညီတိုက်မှုဖြစ်တာပါဖြစ်ရတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေဆဲပဲဖြစ်ပါတယ် ပါကစ္စတန်နိုင်ငံမှာလမ်းတွေကဆိုပြီးတော့တာဝန်မဲ့နမောနမဲ့မောင်းနေတာတွေများတာကြောင့်အခုလိုရင်တိုက်မှုတွေမကြာခဏဖြစ်လေရှိပါရဲ့ရှင်
တရုတ်နိုင်ငံရဲ့အချင်းအကြာဆုံးနဲ့ရီမန်းချက်ကြီးမားဆုံးအာဂါသစူးစမ်းလေ့လာရေးအစီအစဉ်တစ်ခုအတွက်အာဂါသယင်မူနှစ်ဦးဒီကနေ့ပဲအာဂါသထဲထွက်ခွာသွားပြီဖြစ်ပါတယ်အာဂါသယင်မူတွေဖြစ်ကြတဲ့ဂျင်ဟန်ပန်းနဲ့ချန်တောင်းတို့ကိုဂိုဘီတဲကန္နာမှာရှိတဲ့ဂျင်ချန်းဂျိုဒူလွတ်တင်တဲ့နေရာကနေရှန်ဂျိုး၁၁အာဂါသယင်နဲ့အာဂါသတွေကိုလွတ်တင်လိုက်တာဖြစ်ပါတယ်ဂျင်နဲ့ချန်းတို့ဟာကဘာပတ်လမ်းကြောင်းထဲမှာနှစ်ရက်ကြာသွားပြီးတဲ့နောက်ပြီးခဲ့တဲ့လကလွတ်တင်ထားတဲ့ထန်ကုန်းနှစ်ဒါမှမဟုတ်ကောင်းငင်ပုံနှစ်လို့ခေါ်တဲ့အာဂါသတခွဲကန်းကိုကျိုးတင်စီစဉ်ထားတဲ့အတိုင်းရောက်သွားမှာပါသူတို့နှစ်ယောက်ဟာထန်ကုန်းနှစ်အာဂါသတခွဲကန်းထဲမှာသိပ္ပံတဲ့အာဂါသယင်ဆိုင်ရာနည်းပညာတွေကိုရပ်ပေါင်း30ကျားစူးစမ်းလေ့လာမှာဖြစ်ပါတယ်တရုတ်နိုင်ငံဟာအာဂါသယင်မှုတွေနေထိုင်လုပ်ကိုင်မဲ့အာဂါသစခန်းတစ်ခုကို2022ခုနှစ်မှာအမြဲတမ်းထားသွားနိုင်ဖို့ရည်မှန်းလှုပ်ဆောင်နေတာပါတရုတ်နိုင်ငံရဲ့အာဂါသဆိုင်ရာအစီအစဉ်ကိုအသုံးပြုပြီးကမ္ဘာအင်အားကြီးနိုင်ငံတစ်ခုအဖြစ်တရုတ်ရဲ့အဆင့်တန်းကိုပြတဲ့အမှတ်တင်ကြေးတစ်ခုဖြစ်လာရေးမျှော်မှန်းထားတဲ့တရုတ်သမ္မတရှိချင်းရှိချင်းဖြင့်ဟာအာဂါသယင်မှုနှစ်ဦးကိုချီးကျူးဂုဏ်ပြုစကားပြောကြားခဲ့ပါတယ်ခင်ဗျာ
ပြည်ခဲ့တဲ့သတင်းပတ်ကုံကမြောက်ကိုရီးယားရဲ့မအောင်မမြင်ဖြစ်ခဲ့တဲ့မစ်ဆိုင်းတုံးကြီးစမ်းသပ်မှုအပြီးမှာမြောက်ကိုရီးယားဒီကင်ဂျုံအွန်းအစိုးရနဲ့ဆစ်ဆက်ညှိနှိုင်းမှုတွေကိုတောင်ကိုရီးယားကပယ်ချလိုက်ပါတယ်မြောက်ကိုရီးယားအစိုးရနဲ့ဆစ်ဆက်ညှိနှိုင်းတာဟာအချိန်ပြုံးတာတသက်ပဲဖြစ်လိမ့်မယ်လို့ဒီအမေရိကန်ပြည်ထောင်စုဒီအစိုးရအရာရှိတဦးကလည်းပြောပါတယ်ဒါပေမဲ့အခုလိုတင်းတင်းမာမာဆက်ဆံတာမျိုးကိုတချို့ကတော့သဘောမကျကြပါဘူးသူတို့ကဒီမြောက်ကိုရီးယားအပေါ်မှာချမှတ်ထားတဲ့လက်ရှိပိတ်ဆို့တန်ခတ်မှုတွေအလုံးမဖြစ်ဘူးလို့ဆိုပြီးတော့အမေရိကန်အစိုးရနဲ့မဟာမိတ်တွေအနေနဲ့ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာနေတဲ့အခြေအနေကိုငြင်းငြင်းချမ်းချမ်းအဆုံးသတ်နိုင်အောင်မြောက်ကိုရီးယားအစိုးရကိုမတ်လုံးပွေးဆဲဆောင်တာတွေလုပ်တင်တယ်လို့ပြောဆိုနေကြပါတယ်ရှင်
The Voice of America, VOA. ထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုမှတ်ခင်ပြတွင်တဲ့ကိုရန်နိုင်တို့ကပြောပြခဲ့ကြတာပါ။ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတက်ရိုက်နားဆင်နိုင်ပါတယ်။ပတ်စင်ကဏ္ဍတွေဖြစ်တဲ့စီးပွားရေး blogger တွေပြောသမျှတက်တန်းရောက်သတင်းလွှာသူယုံကြည်အားစလာတွေမတင်ဆက်ခင်အခုတော့ဆက်သွေးမေးမြန်းချက်သတင်းပေးပို့ချက်တွေကိုအရင်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အရင်ဆုံးတော့ဒေါန်ဆန်းစုကြည်ရဲ့အိန္ဒိယခီးစဉ်ကြည့်အောင်ပါ။ဘင်စတက်ညီလာခံနဲ့ဘရစ်ဘင်စတက်ပူးတွဲထိပ်သီးအစည်းအဝေးတွေတက်ရောက်အပြီးစတင်လိုက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့အိန္ဒိယနိုင်ငံတရားဝင်ချစ်ကြည်ရေးခီးစဉ်အတွင်းမှာတော့အိန္ဒိယဝန်ကြီးချုပ်အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးအိန္ဒိယမြန်မာနှစ်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေဆွေးနွေးဖို့ရှိနေပါတယ်။အစိုးရသည့်လက်ထက်နိုင်ငံတော်ခေါင်းဆောင်တဦးအနေနဲ့ပထမဦးဆုံးတရားဝင်ချစ်ကြည်ရေးအဖြစ်တွားရောက်ခဲ့တဲ့ဒီအိန္ဒိယခီးစဉ်နဲ့ပတ်သက်လို့မဆုမွန်ကစူးစီးတင်ဆက်ထားပါတယ်
။မနေ့တနင်္ဂနွေနေ့ကစလို့အိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံဂိုဟာမြို့မှာတနင်္ဂနွေနေ့မှာပဲကျင်းပတဲ့ Bridge နဲ့ Binstead ပူးတွဲဒေသတွင်အစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။ဒီအစည်းအဝေးကိုတော့စီးပွားရေးအလျင်အမြန်တိုးတက်နေတဲ့အုပ်စုလို့အမည်ပေးထားတဲ့ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကစတဲ့၅နိုင်ငံတွေပါဝင်တဲ့ Bridge အဖွဲ့နဲ့မြန်မာနိုင်ငံပါဝင်တဲ့ Binstead လို့ခေါ်တဲ့ဘင်္ဂလားပင်လယ်အော်ဒေသတွင်ဂန္ဓာဇုံနည်းပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်နိုင်ငံတွေပထမဆုံးချိန်ပူးတွဲပြုလုပ်တာဖြစ်ပြီးဆွေးနွေးတဲ့အကြောင်းအရာတွေနဲ့ဒေသရင်းစီးပွားရေးတိုးတက်ဖွံ့ဖြိုးရေးကုန်သွယ်ရေးနည်းပညာစတဲ့ကိစ္စရပ်တွေအပါအဝင်နိုင်ငံတကာအကြမ်းဖက်မှုတိုက်ဖျက်ရေးလည်းပါဝင်ပါတယ်ဒေါအောင်ဆန်းစုကြည်ဟာတနင်္ဂနွေနေ့မှာပဲတရုတ်သမ္မတရှီကျင်းဖင်နဲ့တီးခြားတွေ့ဆုံပါတယ်တရုတ်နဲ့မြန်မာနှစ်နိုင်ငံကြားပြည်ပြဆောင်တဲ့မဟာဗျူဟာပူးပေါင်းဆောင်ရွက်ရေးကိုလက်တွေ့ကျကျတိုးမြှင့်လှုပ်ဆောင်သွားမယ်လို့မျှော်လင့်တဲ့အကြောင်းတွေ့ဆုံပွဲအတွင်းမှာလည်းသမ္မတရှီကပြောပါတယ်အဲ့ဒီအစည်းအဝေးတက်ရောက်ပြီးမှာတော့ဒီကနေ့တနင်္လာနေ့မှာမြမအစိုးရကိုယ်စားလှယ်အဖွဲ့ဟာအိန္ဒိယနိုင်ငံနယူးဒေလီကိုဆက်ရောက်လာပြီးဒေါအောင်ဆန်းစုကြည်ရဲ့အိန္ဒိယနိုင်ငံတရားဝင်ချစ်ကြည်ခီးစဉ်စတင်ပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အစိုးရဝန်ကြီးဌာနတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးအိန္ဒိယမြန်မာနှစ်နိုင်ငံကြားအကျိုးတူပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေဆွေးနွေးဖို့ရှိပါတယ်ဒေါအောင်ဆန်းစုကြည်ရဲ့အိန္ဒိယမြန်မာစီးပွားရေးပို့ကုန်တွင်းကုန်ပူးပေါင်းဆောင်ရွက်နိုင်ခြေတွေနဲ့ပတ်သက်လို့စီးပွားရေးပညာရှင်တွေဘက်ကအကောင်းမြင်မျှော်လင့်မှုတွေရှိသလိုအရသာအစိုးရအသစ်နဲ့အိန္ဒိယအစိုးရတို့ကြားနှစ်နိုင်ငံချစ်ချည်ရင်းနှီးမှုတည်ဆောက်မဲ့နှစ်နိုင်ငံပူးပေါင်းဆက်ဆံရေးအပေါ်စောင့်ကြည့်ရအောင်မယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိပါတယ်။မြန်မာနိုင်ငံဆက်လုံငန်းရှင်များအသင်းတွဲဘက်အတွင်မှဒေါက်တာဆိုးထွန်းကတော့မြန်မာနိုင်ငံဘက်ကအိန္ဒိယနိုင်ငံဘက်ခြမ်းကိုအဓိကပို့ကုန်အဖြစ်တင်ပို့နေတဲ့ပဲပို့ကုန်နဲ့ပတ်သက်ပြီးအစိုးရချင်းသဘောတူညီမှုရခဲ့မယ်ဆိုရင်တော့ပဲဆိုင်တောင်သူတွေအတွက်အကျိုးရလက်များမယ်လို့သုံးသပ်ပါတယ်။
တရုတ်သွားတော့ကျွန်တော်တို့ကဒီဆန်ဘာလို့ပြော တို့ဆရောက်ချုပ်နိုင်မယ်လို့မျှော်လင့်နေတာပေါ့နော်တို့တော့လည်းပဲဒါတော့မရသေးဘူးပေါ့နော်အိန္ဒိယတော့ပဲဝယ်တာပေါ့နော်ပဲတော့အဆုံးပွေအိန္ဒိယတပြိုပဲပို့ရကျွန်တော်တို့ကဖေးရတယ်ဒီနေ့တိုင်းမျိုးမပို့ဘူးကျွန်တော်ကအိန္ဒိယမဝယ်ဘူးဆိုရင်တော့ပဲစေးကြတယ်ကျွန်တော်တို့ကအဲ့တော့ပဲရောက်မှုတွေလုပ်နိုင်တော့လည်းကောင်းတာပေါ့ဒီအစိုးရနဲ့အစိုးရပေါ့ဂျီဒူဂျီကားမဲ့လူကားမဲ့ဟိုတန်ကြီးတန်းတော့ပေါ့အဲ့လိုလက်မှတ်ထိုးနိုင်တော့ပို့တဲ့လူတွေအတွက်ကလည်းဘာလို့ဒီအထိတော့ပို့နိုင်တယ်ဒီဘက်မှာလည်းဆောင်းသူတွေအတွက်ကလည်းတို့ရေးခွက်ခိုင်မာတယ်တို့ကြောင့်တောင်သူတွေအတွက်လည်းသူရှိတယ်လို့ကျွန်တော်မြင်တော့ပေါ့နော်
မြမစီးပွားရေးကိုလေ့လာသုံးသပ်နေတဲ့စီးပွားရေးပညာရှင်ဦးခင်မောင်ညိုဘောကပေရာကတော့အရင်အစိုးရဆက်ဆက်ကအိန္ဒိယနဲ့ဆက်ဆံရေးနဲ့အခုအရက်သားအစိုးရတဲ့လက်ထက်ကြာနှစ်နိုင်ငံဆက်ဆံရေးပေါ်စောင့်ကြည့်ရအောင်မယ်လို့အခုလိုပြောပါတယ
်။ဒေါက်ဆန်းစုကြည်အနေနဲ့ကအခုကပို့ပြီးတော့ဩဇာရှိတာ။ဩဇာရှိတဲ့ခါကျတော့ငကိုတို့ကမတက်နိုင်တဲ့နော်ပြောင်းလဲအောင်မလုပ်နိုင်တဲ့ကိစ္စတွေလည်းပြောင်းလဲသွားအောင်လုပ်နိုင်တဲ့အနေအထားမျိုးတော့ရှိရဲ့။အဲ့လိုကတော့မျိုးလင့်တယ်။မြန်မာနိုင်ငံအနေနဲ့ပြောရရင်တော့အရှေ့ဘက်နဲ့အနောက်ဘက်နဲ့ပေါ့နော်။အရှေ့ဘက်ကလိုလိုပြောရရင်တော့အာဆီယံနဲ့ China တို့ပေါ့။အနောက်ဘက်ကတော့အိန္ဒိယတို့ဘင်္ဂလားဒေ့ရှ်တို့ပါကစ္စတန်တို့ပေါ့နော်။သူတို့ကအိန္ဒိယဆိုရင်တော်တော်နေတယ်။နောက်တော့ကကွန်ဂိုကြီးမှလည်းတော်တော်နေတယ်။ဘာဖြစ်လို့အဲ့လောက်နေနေလဲဆိုတော့နံပါတ်7တို့ကြီးမကောင်းတာနဲ့ပါတယ်ပေါ့။နောက်တစ်ခုကတော့ဒီအိန္ဒိယရဲ့နိုင်ငံရေးအနေအထားပေါ့နော်။အိန္ဒိယဒီမိုကရေစီနိုင်ငံဆိုတော့ဟိုလွန်ခဲ့တဲ့ကာလတွေမှာမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာတိတ်ကြမကောင်းဘူးပေါ့နော်။ဒါကဒရင်းနေလေဖတ်ကြည့်တဲ့ခါကျတော့တရုတ်ကဒူးတလဲစောင့်ကြည့်ရမယ်ကိစ္စအများဖြစ်နေမလားဆိုတာမျိုးတွေတွေ့တယ်။ဒါပေမဲ့ကျွန်တော်တော့သိပြီးတော့ထူးထူးခြားခြားကြီးပြောင်းလဲမယ်လို့မထင်ဘူး။ဘာဖြစ်လို့ဆိုတော့ဒီနှစ်ပေါင်းများစွာကျုံနေတဲ့ပုံသွေမှုရင်းနှီးမြှုပ်နှံမှုပေါ့လေဒီအိန္ဒိယတို့ပဲအနောက်ဘက် channel ကအန်ထရိုလီနေနေတော့ရုတ်တရက်ပြောင်းလဲမယ်လို့ကျွန်တော်တော့သိပြီးတော့မမျှော်လင့်ထားပါဘူး
။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့မှစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနဆောက်လုပ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေပါဝင်ပါတယ်မြို့တော် New Delhi ကိုဒီကနေ့ဆက်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဟာ New Delhi မြို့မှာရှိတဲ့နိုင်ငံတော်အက်ဂေဟာမှာတက်ခိုပြီးတော့နိုင်ငံတော်ဝန်ကြီးချုပ်နဲ့တွေ့ဆုံဖို့လည်းရှိနေပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာအောက်တိုဘာလ16ရက်နေ့ကနေ19ရက်နေ့အထိဖြစ်ပါတယ်ရှင
်ဒေါအောင်ဆန်းစုကြည်ရဲ့အိန္ဒိယခီးစဉ်အလားလာတွေနဲ့ပတ်သက်လို့မဆုမွန်စူးစီးတင်ပြခဲ့တာပါအခုတခါတော့မောင်းတော့ဘက်ကအခြေအနေကိုလည်းကြည့်အောင်ပါရခိုင်ပြည်နယ်မောင်းနှုံမြို့ကအခြေအနေတွေဟာတပတ်ကျော်လာတဲ့အထိတည်ငြိမ်မှုမရှိသေးပဲတိုင်းဒေသအများစုဟာမောင်းနှုံနဲ့ဘူးသီးတောင်ကိုတင်းဆောင်လာကြသလိုစစ်တွေမြို့ဘက်ကိုဆိုရင်လည်းတရက်မှာလူ900ကျော်လောက်ရွှေ့ပြောင်းနေကြပါတယ်မောင်းနှုံကိုရောက်ရှိခဲ့တဲ့ပြည်ထောင်စုဝန်ကြီးကတော့နေရက်စွန့်ခွာမသွားကြဖို့ပြောဆိုပေမဲ့ဒေသခံတွေကလုံခြုံရေးအာမခံချက်မရှိတာကြောင့်စွန့်ခွာနေရတာဖြစ်ကြောင်းရခိုင်အမျိုးသားပါတီဒုက္ကဋ္ဌကပြောပါတယ်မောင်းနှုံနောက်ဆုံးအခြေအနေကိုတော့ VOA သတင်းတော်ကိုမိုးစောကတင်ပြပါမယ်
။ဟုတ်ကဲ့မောင်တော်ဘူးသီးတောင်နဲ့ရသေးတောင်မြို့နယ်အတွင်းမှာတပ်မတော်နဲ့ရတပ်ဖွဲ့ပူးပေါင်းပြီးနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတာကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ခိုက်တာတွေရော့ကျလာပေမဲ့နေမြေအခြေအနေဟာလုံးဝတည်ငြိမ်မသွားသေးပါဘူး။အဓိကကတော့လုံခြုံရေးအာမခံချက်မရှိသေးတာကြောင့်ဒေသခံတိုင်းရင်းသားတွေဟာနေရက်စွန့်ခွာတိမ်းရှောင်တာတွေဆက်လက်ဖြစ်ပွားနေစေရှိပါတယ်။လောလောဆယ်မောင်တော်မျိုးကိုရောက်ရှိနေတဲ့ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဦးခိုင်ပြည်စိုးကလက်ရှိအခြေအနေကိုအခုလိုပြောပါတဲ့
ဘုရားဒုက္ခအဲ့ဒီမှာရှိတဲ့တန်ရန်သားကျေးရွာတွေကမနေရဘူးကမောင်တော်ကနေတိုင်းထွက်ပြေးလာကြတယ်အဲ့တော့မောင်တော်မှတော့မနေရပဲနဲ့သူတို့ကဘူးတီတောင်ကိုထွက်ပြေးတယ်စစ်တွေကိုထွက်ပြေးကြတယ်လေအဲ့ဒီတရှုတ်တရှုတ်ရွာတွေမှာဆိုလို့ရှိရင်အိန္ဒိယတွေပြစ်ပြီးတော့အကုန်လုံးသွားကြတယ်အရှောတရလုံချွေးရှိတဲ့ရွာတွေမှာတို့ခါရောက်ကြတဲ့ကြံလိုက်တဲ့ခလေးတွေလူကြီးတွေအမျိုးသမီးတွေကတော့အကုန်လုံးဘူးပြီးတောင်မှာတို့ခါလူ1800လောက်တောင်ဖြစ်သွားပြီပါလေဟောက်ကဲအဲ့ဒါလို့အရှင်နဲ့ရှိနေတယ်ဟောမတေးမငင်ဖြစ်နေတဲ့သဘောတို့ရှိတဲ့က
ြမောင်တော်မျိုးတာနာဘိမှန်ကျောင်းထိုင်မှာတင်းချောင်လာသူ200လောက်သာကြံရှိပြီးအများစုဟာဘူးတီတော်မျိုးကိုထွက်ခွာသွားကြောင်းပြောပါတယ်ဘူးတီတောင်မြို့ကကဲဆယ်ဆောင်းလျှောက်ရေးဆောင်ရွက်နေသူတဦးကတော့ဒီကနေ့ဘူးတီတောင်ကနေစစ်တွေကိုလူ600လောက်ထွက်ခွာသွားကြောင်းပြောပါတယ်
ဒီဘောကလေအဲ့ဒါကျွန်တော်တို့အမြင်ကြီးတစ်စီးရယ်အဲ့ဒါပင်ကြီးတစ်စီးရယ်လောက်လောက်ရှိတယ်ဆိုတာတော့ကျွန်တော်တို့ပင်ဘောအပြည့်ပဲလူ600ကျော်ရယ်အော်မနေ့ကလည်း900ကျော်တယ်ဒီနေ့600ကျော်ရယ်
ဒီကနေ့မောင်တော်မျိုးကိုရောက်ရှိခဲ့တဲ့ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကတော့တိုင်းရင်းသားတွေနေရမစွန့်ခွာဖို့စွန့်ခွာသွားရင်တခြားလူတွေဝင်ရောက်လာမှာဖြစ်ကြောင်းနဲ့တပ်မတော်နဲ့ရဲတပ်ဖွဲ့ကတိုင်းရင်းသားတွေကိုအကာအကွယ်ပေးမှာဖြစ်ကြောင်းတိုက်တွန်းပြောဆိုပါတယ်။ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဦးခိုင်ပြည်စိုးကတိုင်းရင်းသားတွေနေရစွန့်ခွာရတဲ့အခြေအနေကိုအခုလိုပြောပါတယ်။
တချို့ရွာတွေမှာလုံခြုံရေးမရှိဘူးသူတို့ကစခိုင်းရှိတဲ့နေရာလောက်ပဲလုံခြုံရေးထိုင်တာတော့အဲ့တော့တချို့ရွာတွေက ဘင်္ဂလီရွာတဲ့ကအင်ချီကထောင်နဲ့ရှိလို့ရှိတယ်။အဲဒီထောင်နဲ့ရှိတဲ့ရွာတဲ့ကြားမှာအင်ချီ30-40လောက်ဆိုတော့ဘလို့မှသူတို့မနေရဘူး။အကုန်လုံးကတန်းတန်းနဲ့ထွက်ပေါ်လာတဲ့အခါမှာရွာတိုင်းရွာတိုင်းမှာအချမ်းဖတ်သမားတွေဝင်နေတယ်ဆိုတော့တန်းတန်းတွေကတော်တော်လေးကိုတိကျခိုင်မာနေတယ်ကြလေ။အဲဒီအတွဲကြောင့်မို့လို့သူတို့တော်တော်လေးကိုစိုးရိမ်ကြတယ်လုံးကျုံရဲ့မရှိမသာကာလပတ်လုံးသူတို့နေလို့ထိုင်လို့အဆင်မပြေဘူးဆိုတဲ့ဟာကိုသူတို့ပြောကြပါတယ်ခင်ဗျ
2012ခုနှစ်အခင်းဖြစ်ပွားခြင်းကဒေါက်တာလက်နက်တွေသာအသုံးပြုပြီးလက်ရှိအခြေအနေမှာနေကြာဆောင်ရဲတပ်ဖွဲ့ကတိမ့်စီတနက်တွေရှိနေတာကြောင့်လည်းပုံမှုစိုးရိမ်တာဖြစ်ကြောင်းဆက်ပြောပါတယ်ဒီလ9ရက်နေ့ကစတင်ခဲ့တဲ့တိုက်ခိုက်မှုအတွင်းမှာနေကြာဆောင်ရဲတပ်ဖွဲ့က6ယောက်နဲ့တပ်မတော်သား9ယောက်ကြာဆုံးပြီးအကြမ်းဖက်တိုက်ခိုက်သူ30ယောက်ကိုအသေးနဲ့12ယောက်ကိုအရှင်ဖမ်းဆီးရမိကြောင်းအစိုးရကဒီကနေ့သတင်းထုတ်ပြန်ပါတယ်
ပြည်ဝင်းနောက်ကမိုးစော်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာဒါနဲ့တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်မောင်နှုံးမြို့နယ်အတွင်းအကြမ်းဖက်မှုတွေကြောင့်လူမှုအတိုင်းဝိုင်းအတွင်းတက်ရောက်မှုရှိလာနိုင်မဲ့အပေါ်နိုင်ငံတကာကြက်ချင်ဒီကော်မတီ ICRC ကစိုးရိမ်ချက်တွေနဲ့အနီးကပ်စောင့်ကြည့်နေသလိုဖမ်းဆီးထိန်းသိမ်းခံရသူတွေနဲ့တွေ့ဆုံနိုင်ရေးအတွက်လည်းအဆင်သင့်ရှိနေတယ်လို့ပြောကြားလိုက်ပါတယ်မောင်နှုံးမြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးလူပေါင်း30နီးပါးမြန်မာအစိုးရကဖမ်းဆီးစစ်ဆေးနေတဲ့အချိန်မှာပဲICRC ကအခုလိုပြောကြားလိုက်တာပါမတ်တင်ကြီးထက်ကစူးစီးတင်ဆက်ထားပါတယ
်ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်ပြီးခဲ့တဲ့သတင်းဘက်ကစခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဒေသရင်းကလူမှုအတိုင်းဝိုင်းအလုံးအတွက်စိုးရိမ်မကင်းဖြစ်ရတယ်လို့နိုင်ငံတကာချက်ချင်းဒီကော်မတီ ICRC ကပြောဆိုလိုက်ပြီးဖမ်းဆီးထိန်းသိမ်းခံရသူတွေကိုတွစ်ဆုံနိုင်ဖို့လည်းအဆင်သင့်ရှိနေတဲ့အကြောင်း ICRC မြန်မာရုံးရဲ့ Communication Coordinator Yun Eve Klemazu က VOA ကိုပြောပါတယ်
We follow the situation of all people affected by or potentially affected by violence in Rakhine.
Rakhine Engineering ကဂျမ်ဖတ်မှုတွေကြောင့်ထိခိုက်လာနိုင်ခြင်းရှိသူအားလုံးအတွက်အခြေအနေကိုမျက်ခြင်မပြတ်စောင့်ကြည့်နေပါတယ်။မြန်မာနိုင်ငံတွင်ဖမ်းဆီးထိန်းသိမ်းမှုတွေနဲ့ပတ်သက်ပြီး ICRC ဘက်ကလှုပ်ဆောင်နေတာလည်းရှိပါသေးတယ်။ဒါပြင်တခြားဖမ်းဆီးထိန်းသိမ်းမှုတွေနဲ့ထောင်တွင်းအခြေအနေတွေကိုစောင့်ကြည့်နိုင်ဖို့အတွက်မြန်မာနိုင်ငံတွင်ကကျင်းထောင်တွေကိုတွားရောက်ရေးအဆင်သင့်ရှိနေပါတယ်။သို့သောအစိုးရနဲ့ညှိနှိုင်းမှုတွေကတော့ကန့်သက်အစင်မှထားတာကြောင့်ထုတ်ဖော်ပြောဆိုလို့တော့မရပါဘူး။
မောင်နှောမြို့နယ်အတွင်းသတင်းနှစ်ပတ်နီးပါးရှိလာပြီဖြစ်တဲ့အကြမ်းဖက်မှုတွေနဲ့ဆက်ဆက်ပြီးမြန်မာအစိုးရကလူ30နီးပါးကိုဖမ်းဆီးစစ်ဆေးနေတာဖြစ်ပါတယ်။ဖမ်းဆီးထားသူတွေကိုနှိပ်စက်ညှဉ်းပန်းမှုမရှိဘဲတရားဥပဒေနဲ့အညီစုံစမ်းစစ်ဆေးနေတယ်လို့လည်းပြည်ထရေးဝန်ကြီးကပြောဆိုခဲ့သလို ICRC တို့လိုအဖွဲ့အစည်းတွေအနေနဲ့ဒီလိုထိန်းသိမ်းခံရသူတွေကိုတွစ်ဆုံမယ်ဆိုရင်လည်းကြိုဆိုတဲ့အကြောင်းပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်တွင်လုံခြုံရေးစွန့်ရင်ချက်ကြောင့်နေရရင်တွေကနေစွန့်ခွာထွက်ပြေးနေကြရသူတွေအရေးနဲ့ပတ်သက်ပြီးလဲမြန်မာနိုင်ငံချက်ချင်းဒီအသင်းနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်း ICRC မြန်မာရုံးရဲ့ Communication Coordinator Yun Eve Klemazu က VOA ကိုပြောပါတယ
် We have concerns for all communities in Rakhine we always fear potential of violence
ကျွန်တော်တို့အနေနဲ့တော့ရခိုင်ပြည်နယ်တွင်းကလူမှုအသံဝင်အားလုံးအတွက်စိုးရိမ်ပါတယ်။ဒီအခြေအနေကိုနိနိကက်ကက်စောင့်ကြည့်နေပါတယ်။ဒါ့အပြင်မြန်မာနိုင်ငံချက်ချင်းဤအသင်းနဲ့လည်းနိနိကက်ကက်ပူးပေါင်းဆောင်ရွက်နေပါတယ်။ကျွန်တော်တို့ရဲ့အဓိကမိဖက်ဖြစ်တဲ့မြန်မာချက်ချင်းဤအသင်းကလည်းအခြေအနေကိုစောင့်ကြည့်နေပါတယ်။သူတို့အနေနဲ့ကျွန်တော်တို့အထောက်ပံ့ကိုလိုအပ်ရင်ကျွန်တော်တို့တွားနိုင်မှုအတွက်လည်းအဆင်သင့်ရှိနေပါတယ်
။မောင်တော်မြို့နယ်တွင်အချမ်းဖက်တိုက်ခိုက်မှုတွေကတော့သတင်းနှစ်ပတ်နီးပါးကြာမြင့်လာပြီဖြစ်ပြီးနေမြေတွင်မှာစိတ်ချလက်ချတည်ငြိမ်မှုတော့မရသေးပါဘူး။မောင်နှောမြို့နယ်တွင်ကနေကြားဆောင်ရဲတပ်စခန်းသုံးခုတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးမောင်နှောနေကြားဆောင်တပ်ဖွဲ့ရဲမှုချုပ်မောင်မောင်ခင်နေရာမှာရဲကုတ်ကဲရဲမှုချုပ်သူရဆန်းလွင်ကိုလည်းအစားထိုးလိုက်ပါတယ်။ဒါ့အပြင်နေကြားဆောင်စခန်းသုံးခုတိုက်ခိုက်ခံရမှုအတွင်းအကြမ်းဖက်သမားတွေရယူသွားခဲ့တဲ့ရဲတပ်ဖွဲ့ရဲ့လက်နက်တွေကိုပြန်လည်ရတဲ့အထိတမ်းမတော်နဲ့ရဲတပ်ဖွဲ့ပူးပေါင်းရှာဖွေဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြည်ထရေးဝန်ကြီးကမောင်နှောမြို့မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရှင်။
ရရှိနေပြ SCA တနင်္ဂနွေပြစ်ခတ်ရစေးတနှစ်မြောက်ခန်းနာကျင်းပရာမှာလက်ရှိအစိုးရရဲ့ညီညာရေးလမ်းပြမြေပုံတရက်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ရဲ့မိကုံးမှာထည့်သွင်းပြောသွားတာတွေ့လိုက်ရပါတယ်။နိုင်ငံရေးပူပေါင်းပြင်ဆင်ပြီးတဲ့နောက်ကျင်းပတဲ့27ရာစုပင်လုံညီလာခံရလဒ်တွေကတဆင့်ဖွဲ့စည်းပုံပြင်ဆင်ရေးပြင်ဆင်ပြီးသားအဲ့ဒီဖွဲ့စည်းပုံနဲ့အညီရွေးကောက်ပွဲကျင်းပရည်နဲ့နောက်ဆုံးစစ် Democratic Federal ပြောင်းစုတိုက်ဆောက်ရေးဖြစ်ပါတယ်။ဒီလမ်းပြမြေပုံအဆင့်ဆင့်ဟာဘလောက်ထိလက်တွေ့ကျပါသလဲ။အဲ့ဒီအတွက်ဘာတွေအခက်အခဲတွေရှိနိုင်မလဲ။လာမယ့်အင်္ဂါနေ့ဒဲအီလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပ
ါဝင်စနစ်မြင့်မြတ်လူသူတွေ VOA မြန်မာပိုင်းကိုဆက်သွယ်လို့ရမယ့်တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင် VOA မြန်မာပိုင်းကအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာတိုက်ရိုက်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်မိကုန်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းတွေကိုကြိုဆိုပါရခင
်ဗျာ။မနက်ဖြန်အင်္ဂါည VOA တိုင်းရိုက်လေလိုင်းအစီအစဉ်မှာသတင်းရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ရေရင်တိတ်မောက်တဲ့နောက်ဆုံးအခြေအနေကိုပြောပြခြင်းပါတယ်။စကိုင်းတိုင်းဟ ோம் လင်းမြို့ကနေမုံရွာမြို့ကိုထွက်ခွာလာတဲ့အောင်စုမိုးကျော်အမြန်ရည်ရင်နှင်းမြုပ်ခဲ့တာကြောင့်တဝက်နီးပါးပျောက်ဆုံးနေစေဖြစ်သလိုအော်တိုဘာလ15ရက်နေ့ကနေ18ရက်နေ့ထိအလောင်း30ကျော်ဆယ်ယူနိုင်ခဲ့တယ်လို့စကိုင်းတိုင်းကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားသားရေးဦးစီးဌာနကပြောပါတယ်တည်ဆုံးပျောက်ဆုံးသူတွေထဲမှာအများစုကကျောင်းဆရာဆရာမတွေဖြစ်တယ်လို့လည်းတင်းမောနှင်းမြုပ်တဲ့နေရာမှာရောက်နေတဲ့မိသားစုဝင်တွေကဆိုပါတယ် VOA သတင်းနောက်မအေးမကသတင်းပေးပို့ထားပါတယ
်စကိုင်းတိုင်းဟ ோம் မလင်းဖောင်းပြင်းမော်လိုက်ကလေးဝဂိတ်တွေကနေခရီးသည်300ထက်မနည်းလိုက်ပါလာတဲ့အမြန်ရေရင်ဟာကဏီမြို့နယ်မိချောင်းတွင်ကျေးရွာနီးမှာနှင်းမြုပ်ခဲ့တာပါနီးစပ်ရာကျေးရွာသားတွေနီးစပ်ရာပရဟိတအဖွဲ့တွေနဲ့ကယ်ဆယ်ရေးလုပ်သားတွေကကယ်ဆယ်ခဲ့တာကြောင့်လူ150ကျော်ပဲအသက်ရှင်ကျန်ခဲ့တာပါအောက်တိုဘာလ15ရက်နေ့ကနေ18ရက်နေ့အတွင်းအလောင်း30ကျော်ဆယ်ယူနိုင်ခဲ့ပြီဖြစ်တဲ့ဆိုပြီးရေရင်နှင်းမြုပ်တဲ့နေရာကိုရောက်ရှိနေတဲ့စကိုင်းတိုင်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးစဝီလီဖရန့်ကပြောပါတယ
်။အလောင်းကဟိုကခုချင်းကြီးတော့ဦးစင်ကတော့ရပြီပေါ့နော်။ဟိုကဘာလို့ဒီချင်းလေးတော့ဆောက်ပါပါလဲ။ဆောက်တော့တော့ရပြီ။
ရေရင်နှင်းမြုပ်တဲ့နေရာကိုရောက်ရှိနေတဲ့မြစ်မခသတင်းအေဂျင်စီကသတင်းတောက်ကိုကောင်းခန့်လင်းကလည်းသူ့ရဲ့မျက်မြင်တွေ့ရှိချက်တွေကိုအခုလိုပြောပါတယ်။
အဲဒီနေ့တွေ့တယ်ဒီနေ့တွေ့တာရောဟိုတနေ့ကတွေ့တော့ဆိုလို့ရှိရင်အားလုံးပါ30တန်းမှာ900ဘူးဒီမှာလောလောဆယ်ကတော့အခုကျွန်တော်တို့သိထားတဲ့လောက်ကတော့အဒီမှာကဒီချင်းနှစ်မြစ်ကချင်းနှစ်အကုန်လုံးပေါ့နော်ထဲထဲမှာကလိုက်ပြီးတော့ကယ်ဆယ်ရေးရှာမှုရတယ်ဒီမှာလောလောဆယ်ကတူအတူပေါ်လာတာမှာဆွဲပြီးထုတ်ပြီးတော့ပေါ်လာတာဟောတယ်ကျွန်တော်တို့မတွေ့ရသေးဘူးမှာ
ရင်းရင်ကိုဆွဲတင်ပြီးတောက်ဆုံးနေသူတွေကိုရှာဖွေဖို့လှုပ်ဆောင်နေပေမဲ့ညနေပိုင်းအထိတော့ရင်းငုတ်သမားတွေအလောင်းရှာဖွေတာတွေကောရင်ရင်ကိုဆွဲတင်ကြမယ်အစီအစဉ်ကမစနိုင်သေးဘူးလို့လည်းပြောပါတယ
်။အဲ့ဒါကရင်ရင်ကိုဆွဲတင်ဖို့ကရောက်ပြီးမှအခုလက်ရှိနေရာတို့ဒီကနအူးလေးတွေ့ထားတဲ့အဲ့ဒီလေတွေ့ထားတဲ့ရင်ရင်စီနီယာအမတ်ကိုလည်းဆွဲဖို့တို့ဂျိုးနေနဲ့ချိန်ထားပြီးပြီ။ဟိုကောဘတော်ကတော့ဒီကနေ့ဆွဲမယ်လို့ပြောတယ်မှ
။ကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဦးစီးဌာနညွှန်ကြားရေးမှူးကတော့ရင်ရင်ဆေးယူနိုင်ဖို့အတွက်အလေးချိန်ကြောင့်အခက်အခဲတွေဖြစ်နေကြောင်းပျောက်ဆုံးနေသူတွေကိုရှာဖွေနိုင်ဖို့အတွက်တင်းမောခေါင်မုတ်ကိုဖွင့်ဖို့လှုံ့ဆော်နေရလို့ဆိုပါတယ်။ရင်ရင်ကိုဆွဲတင်နိုင်ဖို့အတွက်ဒီကနေ့စတင်လှုပ်ဆောင်မယ်ဆိုတာကြောင့်ပျောက်ဆုံးနေသူတွေရဲ့မိသားစုတွေလည်းရောက်ရှိနေကြပြီဆိုပြီးသတင်းတောက်ကိုကောင်းခန့်လင်းကပြောပါတယ်
။ဟုတ်ကဲ့မိသားစုတွေရောအများကြီးရောက်လာတာလည်းမအကုန်လုံးဟိုဘယ်လိုပြောမလဲတချို့လည်းမိသားစုတွေရောဝေးတဲ့အခါကျတော့မလာနိုင်နိုင်ရည်လည်းရှိပါလိမ့်မယ်။ဒါပေမဲ့နီးစက်ရနီးစက်ရတော့အားသားစုကတော်တော်များများတော့ရောက်နေပါပြီမှဒီအခုကျွန်တော်တို့မြန်လာဆိုလို့ချင်းရတော့ကန်းဆက်ခဝိုင်မာကူကလူပေါင်းကအမကြီး200ကျော် 300 လောက်တော့ရှိမယ်မှဘာလို့လဲဆိုတော့ဒီကရင်းနဲ့စပြီးတော့သူတို့ဆဲဖို့သူတို့လုံနေတဲ့အချိန်မှာလူတရားကြီးနေရာကိုအလုံးစုဆိုင်ပြီးတော့ကြည့်နေကြတာမျိုးတွေကျွန်တော်တို့တွေ့နေရတယ်မှ
။ကြောက်ဆုံးစီးရင်ဖြစ်ပေးထားတဲ့သူတွေထဲမှာအများစုကကျောင်းဆရာဆရာမတွေဖြစ်နေတယ်လို့လည်းဆက်ပြောသွားပါတယ်
။ဆရာမတွေဘာကြောင့်များလဲဆိုတော့ဒီကျောင်းပိတ်တဲ့ယာတီမာပေါ့နော်သူတို့ရဲ့မိဘဆွေမျိုးမောင်နှမတားချင်းတွေစီပြန်ကြတာပေါ့နော်။အဲအားရတဲ့ကြောင်ပေါ့နောက်တစ်ခုကကျတော့အဝေးတင်တက်ကြိုကာလဖြစ်တဲ့အတွက်ကြောင့်မို့အဝေးတင်ပေါ့ကျောင်းသားတွေလည်းဒီတည်ဆုံးမှုတွေရှိနေတယ်လို့ပြောတယ်မှာလောလောကြီးနေတာမှာတော့ဒီအဝေးတင်တက်ကြိုတည်ဆုံးမှုရဲ့အလောင်းတွေကတော့ကျွန်တော်တို့တည်ထားခြင်းတော့မရှိသေးဘူးမှာကျွန်တော်တို့ဟိုတည်ထားတဲ့လောက်ကတော့ဆရာဆရာမတွေအများစုတည်တာပဲကျွန်တော်တို့တည်ရတယ်မှာခုနကကျွန်တော်ပြောသလိုပဲဘာကြောင့်ဒီဟိုများတယ်ဆိုလို့ရှိရင်ဒီပေါ့နရင်းကြိုကာလမှာကျောင်းပိတ်တယ်ပေါ့ကျောင်းပိတ်တဲ့ခါကျသူတို့ရဲ့စမျိုးတားခြင်းတွေစီပြန်အလဲပြန်ရတဲ့အတွက်ကြောင့်မို့အဲ့လိုမျိုးတွေဖြစ်တာမှာ
စကိုင်းတိုင်းဟ ோம் လင်းကနေထွက်လာတဲ့ရေရင်ဟာအော်တိုဘားလ15ရက်နေ့မှာနှိမ့်မြုပ်ခဲ့တာဖြစ်ပြီးလူ300ထက်မနည်းကိုတဲဆောင်လာတာဖြစ်တယ်ဆိုပြီးမြန်မာမိသားတပ်ဖွဲ့ကထုတ်ပြန်တဲ့သတင်းတွေမှာတော့ဖော်ပြထားပါတယ်ရှင်
။ VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးပါ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို
လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့တနင်္လာနေ့ညပဲအစီအစဉ်တွေကိုည10:00အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9323ညလိုင်းနိုမီတာ58 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယနိုင်ဝဲအတွင်းမှာတော့စီးပွားရေးကဏ္ဍတက်တက်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအစီအစဉ်တင်ဆက်တဲ့ခါမှာတော့
ဒီကဲဒီကဲအနှစ်သာရမှာက GDP တိုးတက်ရုံနဲ့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့လူတိုင်းလူတိုင်းကဒီစီးပွားရေးအဆင်ပြေလာပြီးတော့သူတို့လိုချင်တဲ့အောင်မြင်တဲ့ဒါမှမဟုတ်လို့ရှိရင်ကျွန်တော်ပြည်စုံတဲ့ဘဝတစ်ခုကိုကျွန်တော်ရောက်မယ်လို့တော့ကျွန်တော်အနေနဲ့မယူဆဘူး
။သူယုံကြည်ရအစီအစဉ်တင်ဆက်တဲ့အခါကိုဝနာထွန်းရဲ့အမြင်တွေကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရောင်းဆန်းစုကြည်ကအိန္ဒိယနိုင်ငံကိုအာမြို့မှာကျင်းပနေတဲ့ BIMSTEC လို့ခေါ်တဲ့ဘင်္ဂလားပင်လယ်အော်ကဏ္ဍပေါင်းစုံဖွံ့ဖြိုးတိုးတက်ရေးအဖွဲ့ဝင်နိုင်ငံများရဲ့ထိပ်သီးစည်းဝေးပွဲကိုတက်ရောက်နေတာဖြစ်ပါတယ်။ဒေသတွင်းအိန္ဒိယနိုင်ငံတွေနဲ့စီးပွားရေးကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုဦးစားပေးလှုပ်ဆောင်လိုတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရဟာသူ့ရဲ့အရှိမလှုပ်ရှားရေးမူဝါဒအောင်မြင်ရေးအတွက်ဆိုရင်မြန်မာနိုင်ငံရဲ့အခန်းကဏ္ဍဟာအရေးကြီးတယ်ဆိုတာကိုသဘောပေါက်ထားတာနဲ့အညီဒေါက်တာဆန်းစုကြည်ရဲ့ဒီအိန္ဒိယခီးစဉ်အတွင်းမှာနိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုအလေးပေးဆွေးနွေးကြဖို့ရှိနေပါတယ်။အိန္ဒိယအစိုးရကဥဆောင်ဖွဲ့စည်းထားတဲ့ဒီ BIMSTEC ထိပ်သီးစည်းဝေးပွဲရဲ့အရေးပါမှုနဲ့အိန္ဒိယမြန်မာနိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုအခြေအနေတွေကိုတော့မြန်မာအရေးလှိလာသုံးသပ်သူဒေါက်တာတင့်ဆွေနဲ့ဆက်သွယ်မေးမြန်းပြီးအခုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြမှာဖြစ်ပါတယ်။
ဒေါက်ဆန်းစုကြည်ကဒီ BIMSTEC ဆွေးနွေးပွဲကိုတက်ဖို့အတွက်အိန္ဒိယကိုရောက်နေတယ်ကိုဝါမြို့မှာရောက်နေတယ်ပေါ့နော်ဆိုတော့အခုဒီခီးစဉ်မှာအိန္ဒိယဟာအထူးသဖြင့်ဒီအခုတက်လာကြတဲ့နိုင်ငံတကာခေါင်းဆောင်တွေထဲမှာမြန်မာနိုင်ငံကခေါင်းဆောင်မြန်မာနိုင်ငံကိုတော်တော်လေးစိတ်ဝင်စားတယ်ပေါ့နော်ဒေါက်ဆန်းစုကြည်နဲ့တွေ့ရမယ့်အရေးဒေါက်ဆန်းစုကြည်နဲ့ဆွေးနွေးရမယ့်အရေးကိုအိန္ဒိယမီဒီယာတွေမှာလည်းတော်တော်လေးအလေးပေးပြီးဖော်ပြကြတယ်ဆိုတော့အိန္ဒိယမြန်မာဆက်ဆံရေးဟာတမိုင်းဆာမျက်နှာတစ်ကိုဒါအခုဒေါက်ဆန်းစုကြည်အိန္ဒိယရောက်တဲ့တမိုင်းဆာမျက်နှာတစ်ခုဖွင့်လိုက်ပြီလို့များယူဆလို့ရမလားဆရာ
အဲအဲ့လိုပြောရင်ဖြစ်နိုင်တယ်ခင်ဗျာဘာတောင်လဲဆိုတော့နှစ်နိုင်ငံလုံးမှာအခြေခံကြတဲ့နိုင်ငံရေးအပြောင်းလဲရှိတယ်ပမာပြမှာတော့တိတိတိုင်ဟိုဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD တက်လာတယ်အမတက်ကလေးမှာအိန္ဒိယမှာလည်းဒီပီပီပါတီဒီနရင်ဒရာမိုဒီတက်လာတယ်ဆိုတော့ဒီနရင်ဒရာမိုဒီကဒီကွန်ဂရက်ပါတီနဲ့မတူချမ်းသာတဲ့အဲကောင်းသောချုပ်ဖြစ်တယ်ပေါ့သူတက်လာလာချင်းသူ့ရဲ့နိုင်ငံရေးပေါ်စီမှာအိန္ဒိယချင်းဒီဦးစားပေးမယ်ဆိုတဲ့အတားနဲ့တက်လာတယ်ဒါမှမဟုတ်အိန္ဒိယချင်းမှာတည်တဲ့နိုင်ဟိုပါကစ္စတန်တွေကတော့ဟိုအစရရန်သူလို့ဖြစ်တယ်နောက်တခါတခြားနိုင်ငံတွေပါကတော့သူကတော့ဒေတာရွန်းဟိုအကိုကြီးလိုပဲပေါ့လေနီပေါ်ပြပြသီရီလက်ငါပြပြဘင်္ဂလားဒေ့ရှ်ပြပြဆိုတော့အိဒီနန္ဒနာမူရီကသူ့ရဲ့ဒီနိုင်ငံရေးဒေတာရုံးနိုင်ငံရေးပေါ်လစီမှာအရင်တော့ကအရှိမျောဆိုတဲ့ပေါ်လစီကနေပြီးတော့အရှိဘက်ကိုဟိုဆက်လုံးလုံးတော့ဆိုတဲ့ဟိုပေါ်လစီမျိုးပြောင်းလာတယ်အဲ့တော့အရှိဘက်ကိုလုံးဖို့ဆိုရင်ဗမာနိုင်ငံကိုမဖြတ်ဖဲနဲ့အိန္ဒိယဟာဘယ်လိုမှမရနိုင်ဘူးဗမာနိုင်ငံနေဆက်သွားရင်ထိုင်းနိုင်ငံဆိုတော့ဒီနှစ်နိုင်ငံဟာဒီနရနမူရီရဲ့အိန္ဒိယအစိုးရအတွဲနိုင်ငံရေးပေါ်လစီမှာအတော့ကိုအဓိကကျတဲ့အတွဲဒီခင်းချင်းနှစ်ခုအရာအဲဒီဟာဟာတမိုင်းဆာမျက်နှာဖွင့်နေလို့ပြောနိုင်ပါတယ်ခင်ဗ
ျအခုဒေါက်ဆန်းစုကြည်အစည်းအဝေးတက်ဖို့အတွက်ရောက်နေတဲ့ဒီ BIMSTEC ညီလာခံဟာလည်းဒီဒေတာရဲနိုင်ငံတွေကိုအိန္ဒိယကစီယုံပြီးတော့သူနဲ့တစုစည်းတဲ့စီးပွားရေးလုပ်နိုင်မှုအတွက်သူကဥဆောင်ပြီးလှုပ်ထားတဲ့အဖွဲ့လိုမျိုးဖြစ်နေတော့ဒီအဖွဲ့ရဲ့အရေးပါမှုကတော့ဗျာဒေတာတွင်းမှာပေါ့နော်စီးပွားရေးအရာဒီဟိုကျွန်တော်တို့မြန်မာနိုင်ငံဆိုလို့ရှိရင်တော့ဒီအာဆီယံလိုမျိုးအဖွဲ့တွေမြန်မာနိုင်ငံကပါဝင်နေတာရှိတယ်ဒီ BIMSTEC ရဲ့အရေးပါမှုကတော့ဗျာ
โอเคတလို့ပြဒီအိန္ဒိယကအစဉ်ဆက်ကတော့ကျွန်တော်တို့အာဆီယံနဲ့တောင်မှဆော်တဲ့ဆက်လို့ခေါ်တဲ့တောင်အောင်ရှားနိုင်ငံများစုဖွဲ့မှာသူကဟိုကောင်းကောင်းနေရာမှာပါတယ်ဒါပေမဲ့လို့အိန္ဒိယနဲ့ပါကစ္စတန်ဆက်ဆံရေးကြောင့်ဒီဆက်နိုင်ငံကရဲ့အုပ်စုဟာအလုံးမဖြစ်ခုဆိုရင်ဒေသလိုမျိုးတောင်ဖြစ်လာတယ်ပြီးခဲ့တဲ့စစ်စွာလက်ထက်တုန်းကဗမာနိုင်ငံနဲ့တစ်ခါကဟိုအာဖဂန်နစ္စတန်နိုင်ငံကနှစ်နိုင်ငံကိုဒီဆက်နိုင်ငံရဲ့လေလာသူအဆင့်ကိုသူကလှုပ်ထားတယ်ဒါပေမဲ့အဲ့ဆက်ကအခုပြောသလိုဟိုဆက်မလှုပ်နိုင်တဲ့အခါမှာအိန္ဒိယစွာကဘင်စတက်ကိုပို့ပြီးတော့အာယုံစိုက်လာတယ်ခင်ဗျအဲ့ဘင်စတက်ကဒီဘင်္ဂါပင်လယ်အော်ဂန္ဓာဘောင်းစုံဖွံ့ဖြိုးတိုးတက်ရေးလို့သူကဆိုတဲ့အတွက်ဒီကိစ္စကိုအာယုံစိုက်ပါမယ်စိုက်တဲ့အခါမှာခုနကကျတော့ကျွန်တော်တင်ပြသလိုဗမာနိုင်ငံကိုဖျက်ရလိမ့်ဗမာနိုင်ငံဖျက်တဲ့အခါမှာအိန္ဒိယရဲ့အရှိမြောက်ဒေသကိုဖျက်ဖြတ်ပြီးတော့သူတို့ဒီနေ့ဟိုစိတ်ကူးထားတာကတော့ဒီသုံးနိုင်ငံလမ်းမကြီးအပါဝင်ပေါ့ဟောဒါဗမာနိုင်ငံအိန္ဒိယဗမာနဲ့နောက်ထိုင်းနိုင်ငံကြီးနောက်ဖြစ်နိုင်ရင်သူကမ္ဘောဒီးယားဖနောမင်းကြီးသူဟိုလေးနိုင်ငံကြီးတောင်မှသူစိတ်ကူးထားတယ်ခင်ဗျအဲ့တော့ဒီဘင်စတက်ဟာအိန္ဒိယရဲ့ဦးစားပေးနိုင်ငံရေးပေါ်လစီဖြစ်တဲ့အတွက်အိန္ဒိယကဒါကိုလှုပ်ချင်တယ်လှုပ်တဲ့အခါမှာဒီဒေါ်အောင်ဆန်းစုကြည်ဖြည်းစင်ပါလေဒီပေါ်လစီအောင်မြင်အောင်လက်တွေ့ကြတဲ့ဟာလားသဘောတူညီမှုတွေနဲ့နောက်ထပ်ခြေလှမ်းတွေကိုဒီအစည်းအဝေးတွေကနေပြီးတော့တက်လာနိုင်မယ်လို့ကျွန်တော်ညွှန်လဲနိုင်ပါတယ်ခင်ဗ
ျဒီနေရာမှာမြန်မာဘက်ကသတိထားရမှာပေါ့နော်ဒေါ်ဆန်းစုကြည်အနေနဲ့သတိထားရမှာကဟိုသူ့အနေနဲ့တရုတ်နိုင်ငံကိုလည်းသွားပြီးပြီအမေရိကကိုလည်းသွားပြီးပြီအခုအိန္ဒိယကိုသူရောက်လာပြီပေါ့နော်ရှင်းပြောရင်တော့ဒါအင်အားကြီးနိုင်ငံကြီးတွေအေကိုသူဟိုတက်နိုင်တယ်လို့သူသွားပြီးတော့ဒီဟိုဟာပေါ့မြန်မာနိုင်ငံရဲ့အနေထားဟိုပေါ့ပါဝင်ပတ်သက်မှုကိုသူโอ้ตะเพียๆเลุ่ซ่องลาနိုင်มีป้อเนาะだแมอดิกจ่าราก็รอซีบัวเอียละอินอาจีเดลูอุเยียละกบามาอะมายซงနိုင်ငံဖြစ်တယ်အိန္ဒိယနဲ့တရုတ်နိုင်ငံအကြားမှာမြန်မာနိုင်ငံကရှိနေတာဆိုတော့ဒီနိုင်ငံအကြားမှာတဟဇာတာမြတ်အောင်ဒေါန်ဆန်းစုကြည်အနေနဲ့ရက်ဒီပြောဆိုဖို့တော့လုံးမထင်ねเนา
ะဟုတ်ကဲ့ခင်ဗျာအဲဒေါန်အောင်ဆန်းစုကြည်ကဒီတကယ်ကဘာအခင်ချင်းမှာအနောက်နိုင်ငံရဲ့အိန္ဒိယနိုင်ငံကြီးနှစ်ခုဖြစ်တဲ့တရုတ်ရဲ့အိန္ဒိယရဲ့သုံးနိုင်ငံသုံးပွင့်ဆိုင်မှာဗမာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားမှန်လာဘက်ကနေပြီးတော့သူကစဉ်းစားပြီးတော့လှုပ်ဆောင်မယ်လို့ကျွန်တော်ယုံကြည်ပါတယ်အခုဒီလေပဲအဲ့တိုင်လှုပ်နေတယ်အဲ့ဒီမှာမတူညီတဲ့ဒီအုပ်စုကြီးသုံးခုနိုင်ငံကြီးသုံးခုပေါ့နော်အဲ့ဒီမှာလည်းပဲကျွန်တော်တို့ဗမာနိုင်ငံအတွက်နိုင်ငံသုံးခုလုံးကနေအကောင်းဆုံးရနိုင်တာတွေရှိပါတယ်ခင်ဗျာဒါကိုကျွန်တော်ရွေးချယ်ပါပါတရုတ်နိုင်ငံကတော့ဒီအတိုင်းစစ်စွာလက်ထက်ဒီအတ္တမဟိုဘလိုရတဲ့တော့များတဲ့ဟာလားဗမာနိုင်ငံပေါ်မှာစီဝါရေးကုံသွေးရေးနေမြူနာမှုအစစပေါ့လေနိုင်ငံရေးရောစစ်ရေးရောဟိုယူထားပြီးသားဖြစ်တော့ဒီဟာတွေကိုဟိုတင့်တင့်လျောက်ပတ်အောင်ရှင်းရတဲ့အလုပ်ပဲတော့အောင်ဆက်စီစီသူကလုံနိုင်မယ်နောက်အနောက်နိုင်ငံနဲ့အိန္ဒိယကတော့အစ်စ်ကျွန်တော်တို့ရတာတွေကိုကျွန်တော်တို့ယူနိုင်လိမ့်မလို့ယူဆပါတယ်ဥပမာဆိုအိန္ဒိယကကျွန်တော်တို့ရနိုင်တာဟာပြီးခဲ့တဲ့အဲဟိုတာဦးထင်ကျော်ခီးသွားတော့ကလည်းဟိုပြောခဲ့တဲ့ကဏ္ဍလေးပေါ့နော်ဥပမာဆိုရင်စိုက်ပျိုးရေးစိုက်ပျိုးရေးစင်တာပယ်မျိုးစုကိစ္စအိန္ဒိယအမတမစိတ်ဝင်စားပြီးလိုအပ်တယ်။နောက်ဗမာနိုင်ငံမှာစိုက်ပျိုးရေးနည်းပညာနဲ့အကူအညီတွေဗမာနိုင်ငံလိုအပ်တယ်။နောက်တော့ကုန်သွယ်ရေးပေါ့ကုန်သွယ်ရေးကတော့ဟိုအိန္ဒိယနဲ့ဗမာမှာကုန်သွယ်ရေးကတိတ်ကြီးတော့မကောင်းဘူး။ဒါကြောင့်လို့ဆိုတော့ဒီအိန္ဒိယအရှိမြောက်ဒေသဖြတ်သန်းရတာခက်ခဲလွန်းလို့ကုန်သွယ်ရေးတိတ်မကောင်းဘူး။ဒီနည်းမြုံနံမှုပိုင်းမှာလည်းအိန္ဒိယကတရုတ်ကိုတော့မရှင်းနိုင်ဘူး။ဒါမျိုးခုနသုံးနိုင်ငံလမ်းမကြီးဖောက်ရင်အဲ့သုံးနိုင်ငံလမ်းမကြီးကဟိုတရုတ်တံငွေပိုင်လိုက်နဲ့မတူဘူးခင်ဗျာတရုတ်တံငွေပိုင်လိုက်တရုတ်ပြည်အတွက်ပဲအကျိုးရှိခဲ့တာပေါ့ဒီသုံးနိုင်ငံလမ်းမကြီးဆိုရင်တော့သုံးနိုင်ငံလုံးအကျိုးရှိမဲ့အရာဖြစ်တဲ့အတွက်ဒါကတော့ကျွန်တော်ကြိုးဆိုသင့်တယ်လို့ကျွန်တော်ယူဆတယ်အလားတူပဲတခြားဟာ ID နည်းပညာပဲဖြစ်ဖြစ်နောက်တစ်ခါဟိုပညာရေးကျမ်းမာအဓိကတော့ကျမ်းမာရေးအိန္ဒိယဘက်ကရတယ်ကျမ်းမာရေးနဲ့ဆေးဝါးပေါ့နော်ရှားလိုက်တာဒီကျွန်တော်ရနိုင်တဲ့အတွက်ဒေါ်အောင်ဆန်းစုကြည်လက်တွေ့ကြတဲ့ဗမာနိုင်ငံအတွက်လိုအပ်ချက်တွေကိုအိန္ဒိယနေပြီးတော့ချုပ်ညွှတ်ယူဆောင်လာကောင်းလာမယ်လို့ကျွန်တော်ညွှန်မှပါတယ
်ကိုဇုံဝင်းလိုင်တင်ဆက်ခဲ့တာပါအခုတခါနားဆင်ရမှာကဘလော့ဂါတွေပြောသမျှအစီအစဉ်ပဲဖြစ်ပါတယ် Galaxy Note 7လက်ကင်စမတ်ဖုန်းတွေမီးလောင်ပေါက်ကွဲခဲ့လို့ကမ္ဘာတဝန်းအယောင်ရက်ခဲ့ရတဲ့အပြင်ထုတ်လုပ်မှုကပါလုံးဝရက်ခဲ့တဲ့ Samsung ကုမ္ပဏီအတွက်ဆုံးရှုံးမှုပမာဏဘယ်လောက်ရှိနိုင်ပါသလဲ။ဒါအပြင်နည်းပညာလောကမှာဘေးအန္တရာယ်ပတ်သက်လို့မေးခွန်းထုတ်เสียဖြစ်ခဲ့ရတဲ့ပြဿနာကြီးရဲ့ခရက်ကဘယ်လိုရှိနိုင်သလဲဆိုတာတွေကိုမဆူမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်မှာဖြစ်ပါတယ်။
Samsung ရဲ့ smart လက်ကင်ဖုန်းတွေထဲမှာရှေ့အပြည့်ဆုံးလုံခြုံမှုအရှိဆုံးနဲ့အဆန်းသင့်ဆုံးလို့ဆိုပြီးမယောင်းငင်တွေကကမ္ဘာမျိုးကြီးတွေမှာအချိန်ကြိုက်ကြီးကြီးကျယ်ကျယ်ပွဲထုတ်မိတ်ဆက်ခဲ့တဲ့ Galaxy Note 7 ဖုန်းတွေမိထလောင်ပောက်ကွဲတာတွေဖြစ်လို့တကဘာလုံးမှာအယောင်ရထားလိုက်ရတဲ့အပြင်ဖုန်းထုတ်လုပ်မှုကိုလည်းလုံးဝရပ်ခဲ့ရပါတယ်။ဖုန်းဝင်ထားတဲ့သူတွေကိုလည်းအစားထိုးအလျော်ပေးပါမယ်လို့ Samsung ကုမ္ပဏီကအကြေညာထားပါတယ်။အမေရိကမှာဆိုရင်တော့ကိုယ်ဝယ်ထားမိတဲ့ဖုန်းကိုပြန်ပေးခြင်းလို့ Samsung ကုမ္ပဏီကိုဆက်သွယ်ရင်ဖုန်းကိုစားလိုက်ကနေပြန်ပို့နိုင်ဖို့အတွက်အထူးစီမံထားတဲ့ဘူးကွန်တွေကို Samsung ကုမ္ပဏီကပို့ပေးနေပါတယ်။အန်ဒီယကင်းလက်အိတ်တစ်စုံအပြင်မီးမစွဲနိုင်အောင်လို့အထက်ထက်ကာကွယ်ထားတဲ့ဘူးကွန်တွေကိုပို့ပေးတာဖြစ်ပါတယ်။ဒီဘူးတွေကိုလည်းလေရင်နဲ့တင်ပို့တာမလုပ်ဖို့တားမြစ်တဲ့သတိပေးချက်တွေလည်းပါပါတယ်။ Galaxy Note 7 သစ်ထွက်ပြီးမကြာခင်မှာပဲဖုန်းဝယ်သူတွေဘက်ထရီသွင်းနေရင်ဖုန်းတွေမိထလောင်တာတွေဖြစ်ခဲ့တာပါ။အစပိုင်းတော့ကတော့ဖုန်းဘက်ထရီကြောင်းလို့ဆိုပြီးတော့ software update တွေလုပ်ဘက်ထရီသစ်တွေနဲ့အစားထိုးခဲ့ပေမဲ့လည်းမီးဆွဲလောင်တာတွေဆက်ဖြစ်နေတဲ့အတွက်တကမ္ဘာလုံးမှာ Galaxy Note 7 ဖုန်းအယောင်တွေကိုရပ်ခဲ့သလိုဖုန်းသစ်တွေကိုလည်းဆက်မထုတ်တော့ဘူးလို့ Samsung ကုမ္ပဏီက October 17ရက်နေ့တုန်းကကြေညာခဲ့တာပါ Galaxy Note 7ဖုန်းဝယ်ထားတဲ့သူတွေကိုလည်းအန္တရာယ်ကင်းအောင်လို့ဆက်မသုံးကြပါနဲ့လို့ Samsung ကပန်ကြားထားပါတယ်ဒီပြဿနာက Samsung ကုမ္ပဏီအတွက်အကြီးအကျယ်အထိနာစရာဖြစ်တယ်လို့ဤပညာပိုင်းကျွမ်းကျင်တဲ့သူတိုင်းကပြောကြပါတယ်နီးပညာဈေးွက်တွေကိုလေ့လာနေတဲ့ Technosis အဖွဲ့အစည်းကနီးပညာပိုင်းဆိုင်ရာသုံးသပ်သူ Bob O'Donnell ရဲ့သုံးသပ်ချက်ကလည်းဒီလိုပ
ါ I can imagine that the impact is going to be measured in the billions of dollars and perhaps even in the tens of billions of dollars ultimately. So it's an enormous issue.
ဒီပြဿနာကြောင့်ကုမ္ပဏီအတွက်ဒေါ်လာဘီလီယံနဲ့ချီပြီးတော့ထိခိုက်နိုင်ပါတယ်10ဘီလီယံလောက်အထိတောင်ဖြစ်နိုင်ပါတယ်ဒါကတကယ်ကိုကြီးမားတဲ့ကိစ္စကြီးပါပိုးပြီးတော့ကြီးတဲ့ပြဿနာကယုံကြည်မှုပါသူရဲ့ကွန်ပစ္စည်းပေါ်ပြန်ပြီးတော့ယုံကြည်စိတ်ချလောက်အောင်လုပ်ဖို့က Samsung အတွက်တော်ကိုခက်ခဲပါလိမ့်မယ်။ဖြစ်နေတဲ့ပြဿနာကိုအပြေမရှာနိုင်သေးတော့ဒီကုမ္ပဏီပေါ်စိတ်ချရပါမလားဆိုတာကြီးကမေးခွန်းဖြစ်လာပါတယ်
။ Android စနစ်သုံးလက်ကင် smartphone အယောင်မှာ Samsung လို့ဖုန်းတွေကကမ္ဘာမှာအယောင်ရဆုံးဖြစ်တာမို့ Galaxy Note 7 မဟုတ်တဲ့တခြား Samsung ဖုန်းတွေရောင်းရတာကနေဝင်ငွေရှားကောင်းရနိုင်ပါတယ်။ဒါပေမဲ့အခုလိုပောက်ကွဲမှုတွေမိလောင်မှုတွေဖြစ်ထားတာကြောင့်တော်တော်များများကတော့တခြားကုမ္ပဏီလို့ဖုန်းတွေကိုပြောင်းကင်ကြဖို့အခြေအနေပိုများတယ်လို့လေ့လာသူတွေကသုံးသပ်နေကြပါတယ်
။ The majority of the users will want to refund rather than replace with a S7 or S7 Edge because they originally wanted a large device with the pen function. So
S7 ဒါမှမဟုတ် S7 Edge ဖုန်းတွေကိုတခြားအစားထိုးဖုန်းတွေနဲ့လဲယူတာတဲ့အများစုကတော့တံမိုးကိုပဲပြန်လိုချင်ကြပါလိမ့်မယ်။အစားတွေကသူတို့ဝယ်ထားကြတဲ့အဓိကအကြောင်းက screen မျက်နှာပြင်ခက်ကြီးကြီးကို fan မှင်တံနဲ့တွဲသုံးခြင်းလို့ဝယ်ထားကြတာဆိုတော့အခုဈေးကွက်ထဲမှာကအဲ့လိုမျိုးအစားထိုးနိုင်တာတခြားမရှိသေးပါဘူး။ဒီတော့ဖုန်းတံမိုးပဲအရောပြန်ယူကောင်းယူနိုင်ကြပါလေ။အဲ့ဒီအတွက် Samsung အနေနဲ့ American Dollar 5 billion 6 billion လောက်ဆုံးရှုံးသွားနိုင်ပါတယ
်။သူကတော့ counterpoint နည်းပညာဈေးကွက်လေ့လာရေးကသုတေသီညွှန်ကြားရေးမှူး Don Khan ဖြစ်ပါတယ်။Galaxy Note 7 smartphone တွေဘာကြောင့်မိထလောင်ရတယ်လဲဆိုတာကို Samsung ကုမ္ပဏီဘက်ကတော့စုံစမ်းအဖြေရှာနေစေဖြစ်ပါတယ်။သူတည်သည် Ton Khan ကတော့ဖြစ်နိုင်ခြေကိုအခုလိုပြောပါတယ်
။ I think the problem with the Note 7 was that they applied the curved glass on the Note device for the first time and they had waterproof function. So
Samsung ရဲ့ Note ဖုန်းတွေမှာပထမဆုံးမှန်ကုန်းကို Note 7 ဖုန်းမှာစပြီးသုံးထားပါတယ်။နောက်ရေစိုးခံအောင်လဲလုပ်ထားတဲ့အတွက်ဖုန်းထဲမှာနေရာလွတ်မရှိသလောက်ပါပဲဒီတော့ဘက်ထရီထုတ်လုပ်တဲ့လူတွေအတွက်အခက်တွေ့နိုင်ပါတယ် Samsung ကနည်းပညာအသစ်တွေအများကြီးထက်ရေစိုးခံနိုင်အောင်လဲအားလုံးကိုအလုံးပိတ်လုပ်ထားတော့ဖုန်းထဲမှာပူလာတဲ့ပြဿနာပေါ်တာပ
ါမိထလောင်ပောက်ကွဲတာကဘာကြောင့်အတိအကျဖြစ်တယ်လဲဆိုတာကို Samsung ကုမ္ပဏီကအဖြေရှာနေချိန်မှာဘက်ထရီကြောင့်မဖြစ်နိုင်ဘူးလို့ဘေးကင်းလုံခြုံရေးဆိုင်ရာတောင်ကိုရီးယားတာဝန်ရှိသူတွေကလည်းပြောနေပါတယ်အခုလို Samsung ရဲ့ Galaxy Note 7 ဖုန်းတွေကြောင့်တခြားနည်းပညာပစ္စည်းတွေကရောစိတ်ချရရဲ့လားဆိုတဲ့စိုးရိမ်မှုတွေလည်းရှိလာနိုင်တယ်လို့ပညာရှင်တချို့ကထောက်ပြကြပါတယ
် I think it starts to raise questions in people's minds about the safety and security of tech products in general because other products have had these
နည်းပညာသုံးပစ္စည်းတွေဘလောက်အန္တရာယ်ကင်းတယ်လဲလုံခြုံစိတ်ချရရဲ့လားဆိုတာလူတွေရဲ့စိတ်ထဲမှာအတွေးစပြီးတော့ဝင်လာကြပြီလို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့တခြားပစ္စည်းတွေမှာလည်းဒီလိုကိစ္စမျိုးပေါ်ထားဘူးတာရှိခဲ့ပါတယ်။နောက်မှလည်းရှိကောင်းရှိလာနိုင်ပါတယ်။ဒီတော့နည်းပညာသုံးပစ္စည်းတွေရဲ့ဘေးကင်းလုံခြုံမှုကိုအခုထက်ပိုးပြီးတော့စစ်ဆေးသင့်တယ်လို့ကျွန်တော်ကတော့ထင်ပါတယ်
။
Samsung ဖုန်းတွေကိုအမှားကန်သုံးနေကြသူတွေတောင်မှ Samsung ရဲ့ရှေ့ပြေးနည်းပညာတွေကိုနှစ်သက်ပေမဲ့ကိုရိုင်းရဲ့ဘေးကင်းလုံခြုံမှုကိုတော့အရင်ကြီးဖို့လိုတယ်လို့ပြောနေကြပါတယ်။မီးလောင်ပတ်ကွဲနိုင်လို့ပြန်အပ်ကြဖို့တောင်းဆိုထားတဲ့ Galaxy Note 7 smartphone အလုံးပေါင်းနှစ်သန်းခွဲရှိတယ်လို့ Samsung ကုမ္ပဏီက September လအစောပိုင်းတုန်းကထုတ်ပြန်ပြောကြားထားပါတယ်။ Samsung အနေနဲ့သူ့ကုန်ပစ္စည်းတွေကိုတုံးဆွဲနေကြတဲ့သူတွေသူ့ကုန်ပစ္စည်းတွေကိုရောင်းချပေးနေတဲ့ဆိုင်တွေရဲ့ယုံကြည်မှုကိုပြန်ရအောင်စ조사ရမယ်တစ်ချိန်တည်းမှာပြိုင်ဘက် smart လက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေကိုပြိုင်ဆိုင်နိုင်ဖို့ရှေ့မှာခက်ခဲတဲ့အချိန်တွေကိုဖြတ်တန်းရလိမ့်မှာဖြစ်ပါတယ်ရှင
်အခုဒီခါနားဆင်ရမှာတော့တက်တန့်အောင်သတင်းလွှာတွေပဲဖြစ်ပါတယ်မအေးသန္တာကျော်ကစီစဉ်တင်ဆက်ထားတာပါ
မင်္ဂလာပါရှင်အားလုံးစိတ်နှပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန့်အောင်သတင်းလာမှာတော့ Nobel Service ဆုကိုဂီတပညာရှင်တစ်ယောက်ရသွားလို့အားလုံးအံ့အားတင်သွားကြရပါတယ်မင်းသားကြီး Harrison Ford Star Wars ရိုက်ကွင်းမှာ6ရက်ထိသွားခဲ့တဲ့ကိစ္စအတွက်ရိုက်ကူးရေးကုမ္ပဏီ Danjeri အများကြီးပေးလိုက်ရပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွာတာတွေကိုပြောပြပေးသွားပါမယ်ရှင်1960ပြည့်လွန်နောက်ပိုင်းနှစ်တွေကစပြီးတော့လူငယ်တွေပေါ်မှာဩဇာလွန်မိုးနိုင်တဲ့တခြင်းတွေနဲ့သူတို့ခေတ်ကိုကိုးစားပြုတဲ့အတန်ပိုင်းရှင်လို့တောင်ပြောလို့ရတဲ့ American တေးရေးတေးဆိုဖြစ်တဲ့ဝိုင်းရင်အမှုပညာရှင်ကြီး Bob Dylan ကိုဒီနေ့အတွက် Nobel စာပေဆုပေးလိုက်ပါတယ
် Nobel Prize in Literature or 2016 tilldelas Bob Dylan
စာပေပညာရှင်တွေကိုပေးတဲ့ Nobel စာပေဆုကိုတေးရေးဆရာတဦးလည်းဖြစ်တဲ့အဆိုတော်တဦးကိုချီးမြှင့်လိုက်တဲ့အတွက်အားလုံးအံ့အားတင်သွားကြရသလိုသူကလည်းပထမဦးဆုံးစာပေဆိုင်ရာ Nobel ဆုရရှိတဲ့တေးရေးတေးဆုဖြစ်သွားတာပါ American ရဲ့အစဉ်လာကြီးမားတဲ့တေးသချင်းရေးဖွဲ့မှုရာဇဝင်မှာကြပြဆန်းဆန်းဖန်တီးမှုတွေနဲ့စမ်းသစ်စေခဲ့တဲ့အတွက်အသက်85နှစ်အရွယ် Bob Dylan ကိုစာပေဆိုင်ရာ Nobel ဆုချီးမြှင့်လိုက်တယ်လို့ Swedish Academy ရဲ့ကြေညာချက်မှာဖော်ပြထားပါတယ်အခုဆိုရင်သူကအရင်က Nobel စာပေဆုရရှိခဲ့ကြတဲ့သူတွေဖြစ်တဲ့ Winston Churchill ပြီးတော့စာရေးဆရာကြီး Rudyard Kipling တို့နဲ့ဆုရဘက်တွေဖြစ်သွားပါပြီ။သူဆုရတဲ့အကြောင်း Stockholm မြို့တော်က Royal Academy ခန့်မှန်းမှာကျင်ညာတော့အားလုံးအံ့အားတင်သွားပြီးတော့တချို့တွေကလည်းရီမောခဲ့ကြတာရှိပါတယ်။ Dylan ရဲ့တချင်းတွေကတချို့ဖြစ်တဲ့ Blowing in the Wind တို့ The Times They Are a Changing တို့ Like a Rolling Stone တို့ဆိုတဲ့တချင်းတွေကတော်လှန်ရေးပုံကန့်မှုခံယူချက်ကွဲပြားမှုနဲ့လွတ်လပ်စွာရည်တည်မှုတွေကိုထင်ရှားစေတဲ့တချင်တွေပဲဖြစ်ပါတယ်။အမှုပညာလောကရဲ့အခြေချခဲ့တာ250ကျော်လာတဲ့အထိ Bob Dylan ဟာအခုထိတချင်တွေရေးဖွဲ့နေစေ၊နည်းလက်ဖြောပြမှုတွေနဲ့စဉ်မြင့်မမတချင်တွေဟစ်ကြွေးနေစေဖြစ်ပါတယ်။1962ခုနှစ်မှာရေးသားခဲ့တဲ့သူရဲ့ Blowing in the Wind တချင်းကဆိုရင်တချင်းတွေအားလုံးထဲမှာအတိအပယ်အပြည့်အဝဆုံးရိုးရာတေးတပုတ်ဖြစ်နေတတ်မှတ်ခံထားရတဲ့တချင်းမှာ The Times They Are Changing ဆိုတဲ့တချင်းဆိုရင်တော့ Dylan ကမင်းတို့ရဲ့သားတွေတမီးတွေကိုမင်းတို့အမိတ်ပေးလို့မရပါဘူးလို့ပြောထားတဲ့စာသားတွေကပြည်သူအခွင့်အရေးလှုပ်ရှားမှုတွေ VNN ဆစ်ဆန့်ခြင်းရေးဆန္ဒပြပွဲတွေရဲ့တေးတချင်းတန်ဖြစ်သွားတာပါSwedish crown ကို8,000 American dollar နဲ့ဆိုရင်တော့9,300စုစည်းငွေချိမြင့်တဲ့ Swedish Academy က Dylan ဟာအထင်ကရပြားရုပ်တစ်ခုပါခေတ်ကြိုင်ဂီတာမှာသူ့ရဲ့ဩဇာအထူးကြီးမားပါတယ်လို့ပြောထားပါတယ် Swedish Academy အဖွဲ့ဝင်တူဖြစ်တဲ့ Paul Westberg ကလည်းသူကတက်ရှိထင်ရှားရှိနေတဲ့အတော်ဆုံးကဗျာရေးဖွဲ့တည်ကုန်းသူဖြစ်မယ်လို့ပြောသွားခဲ့ပါတယ်လုံးရဲ့နှစ်ပိုင်းတွေတော့က Dylan ဟာ Nobel ဆုရလိမ့်မယ်ဆိုတဲ့ခံမှန်းချက်တွေထွက်ပေါ်ခဲ့မှုတာပါသူကစာပေဆိုင်ရာ Nobel ဆုချီးမြှင့်ခံရတဲ့ဒုတိယမြောက် American နိုင်ငံသားလည်းဖြစ်ပါတယ်1993ခုနှစ်ကတော့အစာရေးဆရာမ Tony Morrison ဆုရရှိခဲ့တာပါ1959ခုနှစ်မှာဂီတလောကကိုခြေချခဲ့တဲ့ Dylan က Minnesota ပြည်နယ်က Coffee Shop မှာစပြီးတော့တချင်းတွေတည်ဆူခဲ့တာဖြစ်ပါတယ် Minnesota ပြည်နယ်မှာ1940ခုနှစ်မေလ24ရက်နေ့ကဂျူမီသားစုတွင်ဝေးဖွားခဲ့ပြီးတော့ဂီတဘာဇာနဲ့အစံရီကိုဒီလင်ကကိုရိုင်းလေ့ကျင့်တိခတ်ပြီးတော့တက်မြောက်လာတာဖြစ်ပါတယ်။အခုသူရတဲ့ Nobel ဆုအတွက်ဆုပေးပွဲအခမ်းအနားကိုတော့ဂျီဇီမာလာ10ရင်းဒီမှာဆွေတင်နိုင်ခင်မှာကျင်းပမှာဖြစ်ပါလိမ့်ရှင်
။ How many roads must man walk down before he can call him a man? Yes, and how many seas must white dove sail?Before she sleeps in sand Yes, and how many times must the cannonballs fly before they're forever banned. The answer, my friend, is blowing in the wind. The answer is blowing in the wind. How many times must a man look up before he can see the sky? Yes, and how many years must one man have before he can see people cry? Yes, and how many deaths will it take till we know that too many people have died? The answer, my friend, is blowing in the wind. The answer is blowing in the wind.
ဒီနိုဝင်ဘာလမှာရုံတင်တဲ့ Fantastic Beasts and Where to Find Them မြို့ရှင်ကားရဲ့အမိကထွက်လာခဲ့ပါပြီ။ JK Rowling ဇာတ်ကြောင်းရေးဆွဲတဲ့အမော်ကဘာရဲ့စွန့်စားကန်ဇာလန်တစ်ဖြစ်ပါတယ်။ရုပ်ရှင် Director က Harry Potter ရုပ်ရှင်ကားနောက်ဆုံး၄ကားကိုဖန်တီးခဲ့တဲ့ David Yates ပဲဖြစ်ပါတယ်။ရုပ်ရှင်ထဲမှာတော့ Newt Scamander မော်ဒရဝါလေးအကြောင်းကျွမ်းကျင်တဲ့သူဖြစ်နေတဲ့ Eddie Redmayne ကအဓိကအခန်းကနေသရုပ်ဆောင်ပါတယ်။Fantastic Beasts and Where to Find Them မြို့ရှင်က1926ခုနှစ်မှာဇက်ကောင် New Scamander ကကံမရဒရဝါလေးတွေကိုကဘာနဲ့လိုင်းလိုင်းရှာဖွေမှတ်တမ်းနေတဲ့အကြောင်းဇက်ရင်တေပြောရိုက်ထားတာပါ။အဲ့ဒီခီးမှာသူနယူးယောက်ကိုခဏရောက်တော့ Jacob ဆိုတဲ့အလစ်သမားလေးကြောင့်သူဒုက္ခအလားလားတွေ့ရပါတော့တယ်။အဲ့မှာသူကသူ့ရဲ့ကံမရတစ်တာပျောက်သွားခဲ့ပြီးတော့သူသိမ်းထားတဲ့မကောင်းဆိုးဝါးကံမရဒရဝါလေးတွေလွတ်ကုန်တာပါ။ဒီရုပ်ရှင်ကို Harry Potter ဝိဇ္ဇာလေးနဲ့တငယ်ချင်းများစာအုပ်တွေကိုရေးသားတဲ့စာရေးဆရာမ J.K. Rowling ရုပ်ရှင်ဇာညွန်ပထမဦးဆုံးချိန်ရေးသားတာဖြစ်တဲ့ဇာညွန်ရေးတာဖြစ်ပြီးတော့သူက Harry Potter ဆိုရဲ့ Hogwarts မော်ကျောင်းတော်ကြီးရဲ့ဖတ်စာအုပ်တော်ဖြစ်တဲ့ Fantastic Beasts and Where to Find Them ကိုပြန်ကူးယူပြီးတော့ဇာလန်အစ်ဖန်တီးထားတာဖြစ်ပါတယ်။ Fantastic Beasts and Where to Find Them ရုပ်ရှင်ကိုကမ္ဘာတစ်လွှာရုပ်ရှင်ရုံးတွေမှာ November 18ရက်နေ့မှာစပြီးတော့ရုံတင်ပြသမှာဖြစ်ပါတယ်ရှင်။တဲ့တဲ့တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ထိကြပါစေနော်။
မင်းနဲ့ညောတင်ဆက်ခဲ့တာပါအခုတော့သူယုံကြည်ရအစီအစဉ်မှာကိုဝနာထွန်းရဲ့အမြင်တွေကိုနားဆင်ရပါမယ်မမိုးဖြူကတင်ပြပါမယ်ခင်ဗျာ
ဒီရှိဒီကနေ့ကျွန်တော်တို့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဖြစ်ဖို့ဆိုတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောချင်တာဖြစ်ပါတယ်တော်တော်များများပြောနေကြတာကကျွန်တော်တို့ဒီဟိုနိုင်ငံရဲ့ GDP တိုးတက်ဖို့ပဲပြောနေပါတယ်ဒါပေမဲ့တကယ်တကယ်အနှစ်သာရမှာက GDP တိုးတက်ရုံနဲ့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့လူတိုင်းလူတိုင်းကဒီစီးပွားရေးအဆင်ပြေလာပြီးတော့သူတို့လိုချင်တဲ့ဟိုကျွန်တော်တို့ဒီအောင်မြင်တဲ့ဒါမှမဟုတ်လို့ရှိရင်ကျွန်တော်ပြည်စုံတဲ့ဘဝတစ်ခုကိုကျွန်တော်ရောက်မယ်လို့တော့ကျွန်တော်အနေနဲ့မယူဆဘူးပေါ့နော်ဒီ GDP တိုးတက်မှုတွင်တစ်ခုတည်းမဟုတ်ဘဲနဲ့ရေရှည်တည်တံ့တဲ့ကျွန်တော်စီးပွားရေးဖွံ့ဖြိုးမှုပေါ့ကိုယ်နိုင်ငံထဲမှာရှိတဲ့နိုင်ငံသားအလုံးကမျက်မျက်တတနဲ့ကိုယ်နိုင်ငံမှာရှိတဲ့ဒီကျွန်တော်စီးပွားရေးတိုးတက်မှုရဲ့အကျိုးကျေးဇူးကိုခံစားရမယ့်ပုံစံဖြစ်ပါတယ်နိုင်ငံကအဖွဲ့အစည်းတွေကတော့ဘယ်လိုပြောလဲဆိုတော့ဒီလွတ်လပ်တဲ့ဈေးကွက်တို့လွတ်လပ်တဲ့ကုန်သွယ်မှုပေါ့နော်အဲ့လိုမျိုးပုံစံနဲ့တည်ဆောက်ဖို့ကြိုးစားလာကြတယ်။ဒါပေမဲ့ကျွန်တော်တဦးတည်းအမြင်ရပြောမယ်ဆိုရင်တော့ဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုတမိုင်းမှာကအခုချမ်းသာတဲ့နိုင်ငံတော်တော်များများကတစ်ချိန်တုန်းကသူတို့ဒီကျွန်တော်တို့ဒီလွတ်လပ်တဲ့ကုန်သွယ်မှုလွတ်လပ်တဲ့ဈေးကွက်ဆိုတဲ့ဟာကိုသူတို့ကျင့်သုံးခဲ့တာမဟုတ်ပါဘူး။သူတို့နိုင်ငံရဲ့ပြည်တွင်းမှာရှိတဲ့ဒီစီးပွားရေးလုပ်ငန်းတွေကိုသူတို့က protect လုပ်ပြီးရဲကာကွယ်ပြီးတယ်အချိန်တိုင်းတာတစ်ခုထိသူတို့ပြည်တွင်းမှာရှိရဲစီးပွားရေးလုပ်ငန်းတွေကြီးထွားလာတယ်ဤပညာရတော့လကောင်းဒီငွေကြေးအရင်းနှီးရတော့လကောင်းအောင်မြင်လာတဲ့အချိန်ကြမှာသူတို့စီးပွားကိုဖွင့်ပြီးတော့သူများနိုင်ငံအနေနဲ့ကျွန်တော်ရှင်ပိုင်တဲ့ပုံစံဖြစ်ပါတယ်ဆိုတော့လက်ရှိကကျွန်တော်နိုင်ငံကိုတွန်းနေတာကလည်းကျွန်တော်မြန်မာပြည်အနေနဲ့စီးပွားကိုဖွင့်သင့်တယ်မြန်မာပြည်မှာရှိတဲ့ဒီစီးပွားရေးလုပ်ငန်းတွေနိုင်ငံသားအနေနဲ့နိုင်ငံသားအနေနဲ့ရင်းနှီးမြှုပ်နှံမဲ့စီးပွားရေးလုပ်ငန်းတွေနဲ့
တန်းတူကျွန်တော်တို့တနေရာထဲမှာကျွန်တော်တို့ရှင်ပြိုင်တင်နေပေါ့နော်သူတို့ခေါ်တော့ကျွန်တော် level playing field လို့ခေါ်ပါတယ်ဆိုတော့အဲ့ဒီဟာကိုကျွန်တော်တို့အတင်းတိုက်တွန်းနေတယ်ကျွန်တော်တို့နိုင်ငံအတွက်ဒါပေမဲ့ကျွန်တော်တို့ယူဆရတော့ကျွန်တော်တို့ဒီအဲ့လိုမျိုးလုပ်ခင့်မယ်ဆိုရင်ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေနိုင်ငံခြားယင်းနီးမြုံနှံသူဆိုတဲ့ဟာကနည်းပညာရတော့လကောင်နောက်ပြီးတော့ကျွန်တော်အထွေကြုံရတော့လကောင်ငွေကြီးအမောက်ပေါ့နော်ပမာဏရတော့လကောင်ဘလို့မှမပြောင်းနိုင်ဖြစ်ပါတယ်အဓိကနှိချုပ်ပြောရရင်တော့ကျွန်တော်တို့မြန်မာနိုင်ငံနေနဲ့လက်ရှိနေထားမှာကနိုင်ငံခြားနေပြီးတော့ယင်းနီးမြုပ်နှံမှုတွေဝင်လာမယ်နိုင်ငံယင်းနီးမြုပ်နှံမှုတွေကိုလက်ရည်တူရှင်ပြိုင်နိုင်တဲ့အနေအထားမှာမရှိဘူးအဲ့ဒီအတွက်ကျွန်တော်တို့ကအစောတနေ့ပေါ့နော်ကျွန်တော်တို့ပြည်တွင်းဈေးကွက်ကိုကျွန်တော်ဖွင့်ချလိုက်မယ်ဆိုလို့ရှိရင်သူများနိုင်ငံလူတွေကပြည်တွင်းကိုလာမယ်ပြီးတော့ကျွန်တော်တို့မြန်မာပြည်တွင်းမှာရှိတဲ့ဒီအခုမှသာပြီးတော့ဖွံ့ဖြိုးဖို့အရှိန်ယူနေတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းတွေထုတ်လုပ်ပြီးတွေကိုသူတို့အနေနဲ့အပါရပဲကျွန်တော်တို့ဟိုချုပ်ကင်လွှမ်းမိုးချုပ်ကင်မှုတွေဖြစ်သွားမှာဖြစ်ပါတယ်ပုံစံတစ်ခုချမှတ်ပါနောက်ဆုံးပြောချင်တာကတော့ကျွန်တော်တို့ဒီအရှိအာရှမှာဖြစ်သွားတဲ့အရှိအာရှကြာလေးကောင်သွားတဲ့ပုံစံမျိုးနဲ့သွားချင်တာဒါမှမဟုတ်ရှင်အခုဖြစ်နေတဲ့ကျွန်တော်အာဖရိကမှာရှိတဲ့နိုင်ဂျီးရီးယားတို့မြန်မာပြည်နဲ့ဆင်တူတဲ့နိုင်ဂျီးရီးယားတို့မာလာဝီတို့လိုနိုင်ငံမျိုးပုံစံနဲ့သွားချင်တာအဲ့ဒီပုံစံတစ်ခုကျွန်တော်ချပြီးတော့ကျွန်တော်ပြည်တွင်းမှာရှိတဲ့စည်းကွက်တွေကိုကျွန်တော်ခိုင်ခိုင်မာမာတိစောက်ပေးပြီးတော့ဟိုကျွန်တော်တို့အစိုးရနဲ့ဟိုစီးပွားရေးလုပ်ငန်းနဲ့ကျွန်တော်အရေးဖက်အဖွဲ့အစည်းညားထဲမှာ3ဖလှယ်ကျွန်တော်တို့ခိုင်မာတဲ့ကျွန်တော် marriage တခုပေါ့နော်ကျွန်တော်လက်ထပ်မှုတခုထားပြီးတော့မှကျွန်တော်နိုင်ငံရေးရှိသွားခြင်းတဲ့ပုံစံတခုတိစောက်နိုင်လို့ရှိရင်ဖြင့်အခုကျွန်တော်တို့မြန်မာပြည်မှာရင်ဆိုင်နေရတဲ့ဟိုကျွန်တော်စည်းရင်းနွယ်ပေါင်းမှုတွေလူငွေရေးပြဿနာတော်တော်များများကိုကျွန်တော်တို့ရှင်းချနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ခုတော့သတင်းကြီးညွတ်ကိုမက်ခင်ဖြူထွေးကပြောပြပေးပါအောင်ခင်ဗျာ
။ Iran နိုင်ငံမြောက်ပိုင်းမှာစုမျိုးကို IS စစ်သွေးကြွားတွေလက်ထဲကနေပြန်လည်သိမ်းယူနိုင်မှုအတွက် Iran ဆူရတပ်ဖွဲ့တွေဟာအချိန်တော်ကြာပြင်ဆင်လာခဲ့တဲ့မြေပြင်ထိုးစစ်ဆင်မှုတွေကိုစတင်နေတာနဲ့အမျှကနဦးအဆင့်အောင်မြင်မှုတွေရနေတယ်လို့ Khat လက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေကပြောပါရယ်။ဒေသစံတော်ချိန်မနေ့6နာရီကစလို့ IS စစ်သွေးကြွားတွေလက်ထဲကနေ Student Kilometer 100လောက်ကိုပြန်လည်သိမ်းပိုက်ထားနိုင်ပြီလို့ Khat သမရမာဆုဘာဇာနီကရုံးမြစ်တညာကနေထုတ်လွှင့်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါရယ်ရှင်။စီးပွားနိုင်ငံမြောက်ပိုင်းအလပ်ပိုမြို့ကသဘုံဖွဲ့ထင်းချုံရနေရာမှာဒီဘုံချဲတိုက်ခိုက်တာခံရတာကြောင့်လူနေအဆောက်အဦတွေပြိုကျပြီးလူ23ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ဘုံထံဆိုးဝါးဆုံးခံခဲ့ရတာကတော့ကာတာကြီးရက်ွက်မှာဖြစ်ပြီးတော့အပျက်စီးပုံတွေကနေအသက်မသေးကျန်ရစ်တဲ့သူတွေကိုကယ်ဆယ်ရေးလုပ်သားတွေကဆွဲထုတ်ကယ်တင်နေကြတယ်လို့ဗီဒင်ချေဆိုင်စီးရီးယားလူခွင့်စောင့်ကြည့်လေးလိုက်အဖွဲ့ကပြောပါတယ်။24နာရီအထွန်းမှာသေဆုံးသူဦးရေဟာ45ယောက်ထိတိုးလာခဲ့တယ်လို့လည်းပြောပါတယ်။စီးရီးယားသမ္မတဘက်ရှာရ်အာဆက်ဆိုရကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလွန်ခဲ့တဲ့6နှစ်တာကာလအတွင်းအားကောင်းခဲ့တဲ့အလပ်ပိုမျိုးကိုတဘုံတွေလက်ထက်ကနေပြန်လည်တည်ယူနိုင်ဖို့အတွက်စီးရီးယားနဲ့ရုရှားတပ်ဖွဲ့တွေကဒီသတင်းပတ်တွေနဲ့ချီပြီးတော့ဘုံကျဲတိုက်ခိုက်တာတွေကိုလှုံ့ဆော်နေတာပါရှင်။ရုရှားဆိုရပိုင်ရုပ်တံဌာန RT ရဲ့ဒီပြည်နိုင်ငံထဲမှာရှိတဲ့အတန်လွင့်လိုင်းအားလုံးရဲ့ဗန်ဆင်းတွေအပိတ်ခံရတဲ့အကြောင်း RT ရုပ်တံဌာနအက်ဒီတာချုပ်မာဂရီတာစီမွန်ယန်ကဒီကနေ့ပြောပါတယ်သူတို့ဘက်ကဘယ်လို့မှအယူခံလို့မရတဲ့ဆုံးဖြတ်ချက်ချမှတ်တာခံလိုက်ရတာဖြစ်တယ်လို့စီမွန်ယန်က Twitter လူမှုကွန်ရက်မှာရေးသားထားပါတယ်ရှင်မြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံဂိုဝါမြို့မှာတနင်္ဂနွေနေ့ကလုပ်တဲ့ BRICS နဲ့ BIMSTEC ပူးတွဲစည်းဝေးကလေးကိုတက်ရောက်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ New Delhi မြို့ကိုရောက်ရှိသွားပြီးအိန္ဒိယကုန်သွယ်ရေးဝန်ကြီးနဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်
ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုမက်ကင်ဖြူတွေပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လှင့်အင်ဂျင်တွေကတော့ Dan Crafton ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကို9:00-10:00 line meter 24 25 32 51တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သရရှင်များအားလုံးဘေးဘေးရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.